to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ20ရက်ပုထုနေ့ညဖက်9:20အစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 30နဲ့50တိုကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနင်္ဂလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ကိုတရားမဝင်ဝင်လာသူမိသားစုတွေကိုတကွဲတပြားထိန်းသိမ်းထားတဲ့မူဝါဒပေါ်ဝေဖန်မှုတွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကသတင်းမီဒီယာနဲ့တိုက်ခတ်ဒီမိုကရက်တီပေါ်ထပ်မံထုတ်နှက်တိုက်ခတ်လိုက်ပါတယ်။အာဖဂန်နိုင်ငံအနောက်ဘက်မှာဒီနေ့မနေ့တာလီဘန်တပ်ဖွဲ့တွေရဲ့စီးနှင်းတိုက်ခတ်မှုကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။ဆက်ရထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူကြီးညာပြသွားမှာပါ
။ကောင်းပါပါရှင်။အိန္ဒိယရောက်ချင်းတိုင်းရင်းသားဒုက္ခသည်တွေကို New Delhi မြို့မှာရှိတဲ့ UNHCR ရုံးကနေနေ့ရက်ပြန်ပို့ဖို့စီစဉ်နေတဲ့ဆိုတဲ့တဲ့မှာကတော့
သူကအဆုံးပြချက်ကခံခံလုံးလုံးမရှိဘူးသူတို့ပြောတာကတော့ခံခံလို့ရှင်းပြနေလဲကျွန်တော်ကအကုန်လုံး
ချင်းတိုင်းရင်းသားတွေရဲ့အမြင်တော်တာတွေကိုလည်းမကြခင်ကြားရမှာပါဒီနောက်မှာတော့ UNHCR ကထုတ်ပြန်လိုက်တဲ့ကမ္ဘာသဝန်ကဒုက္ခသည်များအခြေအနေဆိုင်ရာအစီရင်ခံစာနဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီတွေတိုးမြင့်ပေးဖို့ AI အဖွဲ့ကတိုက်တွန်းလိုက်တဲ့သတင်းတွေနဲ့အတူအိန္ဒိယနိုင်ငံကပညာတတ်ပင်စင်စားတွေအတွက်ရောနှွမ်းပါတဲ့ចောင်းသူចောင်းသားတွေနှစ်ဦးနှစ်ဖက်အကျိုးများမဲ့စေတနာဝန်ထမ်းចောင်းဆရာတွေအကြောင်းတွေကိုကြားမှာပါဒုတိယပိုင်းနောက်ရက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကောင်းလင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်လာသူမိသားစုတွေကိုတကွဲတပြားထိန်းသိမ်းထားတဲ့မူဝါဒအပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကသတင်းမီဒီယာတွေနဲ့တိုက်ခတ်ဒီမိုကရက်ပါတီဝင်တွေပေါ်ထပ်မံထုတ်နှက်တိုက်ခတ်လိုက်ပါတယ်ဥပဒေမဲ့နိုင်ငံတွင်းဝင်ရောက်မှုတွေကြောင့်တိုင်းပြည်လုံခြုံရေးအန်ဒီအန်နဲ့ပတ်သက်လို့အမေရိကန်ကသတင်းမီဒီယာကြီးတွေကဖော်ပြတာမျိုးမရှိတဲ့အကြောင်းသမ္မတကဝေဖန်ခဲ့တာပါလက်ရှိအမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေတွေကကမ္ဘာမှာအားနည်းချက်အများဆုံးနဲ့အဆိုးဆုံးဖြစ်ကြောင်းနဲ့ဒါကိုလည်းအတိုက်ခံဒီမိုကရက်တစ်ကပြောင်းလဲဖို့ဆန္ဒမရှိတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာဖြစ်ပါတယ်ကောင်မွန်တဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေပေါ်ထွက်လာအောင်ထောက်ခံမဲမပေးခဲ့ကြတဲ့ဒီမိုကရက်တစ်ရဲ့အပြစ်သားဖြစ်ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာပါဒါပေမဲ့လည်းတစ်လုံးအမေရိကန်အထက်နဲ့အောက်လွှတ်တော်နေရာစလုံးကိုသမ္မတရဲ့ Republican Party ကသာလူများစုနဲ့ထိန်းချုပ်ထားတာဖြစ်ပါတယ်။မနေ့ကတော့သမ္မတကအောက်လွှတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံရမှာလွှတ်တော်မှာဆွေးနွေးရမယ့်လူမှုကြီးကြပ်ရေးဆိုင်ရာဥပဒေရနှစ်ရပ်ကိုထောက်ခံကြောင်းပြောဆိုခဲ့တာပါ။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာအမေရိကန်ကိုတရားမဝင်ဝင်ရောက်လာတဲ့လူကြီးတွေနဲ့ကလေးတွေကိုတိကျခွဲပြီးထိန်းသိမ်းနေတဲ့သမ္မတထရန့်ရဲ့မူဝါဒပေါ်ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေချိန်မှာပဲသမ္မတနဲ့ Republican မတ်တွေတွေ့ဆုံကြတာပါ။နေဆက်မှာတတိုင်းကာယံမှုဥပဒေရဲ့အားနည်းချက်တွေကိုပြင်ဆင်ဖို့ပြည်ဝင်ဗီဇာကန်ဆယ်မဲ့အစီအစဉ်ကိုပဲဖြစ်ဖို့နဲ့ဆွေစဉ်မျိုးဆက်ပြည်ဝင်ရနေတဲ့အစီအစဉ်တွေကိုဟန်တားဖို့တွေဖြင့်မိသားစုဝင်တွေကိုခွဲခြားထိန်းသိမ်းထားတဲ့နေဆက်ဒေသကပြဿနာတွေကိုဖြေရှင်းဖို့တွေပါပါဝင်မဲ့အောက်လွှတ်တော်ကလူဝင်မှုကြီးကြပ်ရေးဥပဒေမူကြမ်းတွေကိုသမ္မတကလက်ခံအတည်ပြုခဲ့ကြောင်းလည်းအင်ဂျီရောဒုတိယပြန်ကြားရေးအရာရှိ Raj Shah ကပြောဆိုထားပါတယ်
ကုလသမဂ္ဂလူခွင့်ရေးကောင်စီဟာသူ့ရဲ့နာမည်နဲ့မထိုက်တန်တော့ဘူးလို့ပြောဆိုပြီးလူခွင့်ရေးကောင်စီကနေတရားဝင်နှုတ်ထွက်ကြောင်းအမေရိကန်ပြည်ထောင်စုကကြေညာပါတယ်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အတူနိုင်ငံခြားရေးဝန်ကြီးဌာနမှလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲမှာတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလေးကလူခွင့်ရေးကောင်စီဟာလူခွင့်ရေးချိုးဖောက်သူတွေကိုအခါခွဲပေးနေတာကြားပြီးဖြစ်ပြီးနိုင်ငံရေးအရာဘက်လိုက်တဲ့အဖွဲ့အစည်းတစ်ခုဖြစ်နေတယ်လို့ပြောဆိုပါတယ်။လူခွင့်ရေးကောင်စီဟာအစ္စရေးကိုစန့်ကျင်ဘက်လိုက်မှုကလည်းအမြင့်တွယ်နေတယ်လို့ဆွဆွဲပါတယ်။ကောင်စီမှာပြည်ပြင်ပြောင်းလဲရေးလုပ်ဖို့အမေရိကန်ဘက်ကပြီးခဲ့တဲ့နှစ်အတွင်းစ조사ခဲ့ပေမဲ့ဖြစ်မလာဘူးလို့လည်းသံမတ်ကြီးကထပ်လောင်းပြောပါတယ်။ဗင်နီဇွဲလားတရုတ်ကျူးဘားနဲ့ကွန်ဂိုနိုင်ငံတို့ကလူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြပြီးကောင်စီအဖွဲ့ဝင်တွေကိုကြည်ရင်လဲအခြေခံအကြဆုံးအခွင့်အရေးတွေကိုတောင်းလေးစားလိုက်နာမှုမရှိတာကိုတွေ့ရမှာဖြစ်တယ်လို့သံမတ်ကြီးကပြောဆိုသွားပါတယ်။လူခွင့်ကောင်စီဟာအရှက်မရှိသူတော်ကောင်းရောင်ဆောင်နေတာလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ကုလသမဂ္ဂအထူးရင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတက်ဖင်ဒူဂျေရစ်ကတုံ့ပြန်ကြေညာချက်တစ်စောင်ကိုထုတ်ပါတယ်။ကုလသမဂ္ဂအထူးရင်းမှုချုပ်အနေနဲ့အမေရိကန်ပြည်ထောင်စုကိုလူခွင့်ရေးကောင်စီမှဆက်လက်ပါဝင်ဖို့လိုလားကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဟာကမ္ဘာတလောလူခွင့်ရေးကိုကာကွယ်မြင့်တင်ပေးတာမှာအလွန်အရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်နေတဲ့အကြောင်းကြေညာချက်မှာပြောဆိုထားပါတယ်ရှင်
။အာဖဂန်နိုင်ငံနောက်ပိုင်းမှာဒီနေ့မနေ့အာရုံတက်ချိန်မတိုင်ခင်တာလီဘန်တပ်ဖွဲ့တွေရဲ့စီးနှင်းတက်ခတ်မှုကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။မစင်နီရဲ့ဤပွဲတော်ကာလအတွင်းတနင်္ဂနွေလုံးယာယီပြစ်ခတ်ရစဲထားခဲ့ပြီးတဲ့နောက်တပ်ဖွဲ့တွေတက်ခတ်ခဲ့တဲ့အထက်မှာအသေးအပြောက်အများဆုံးလည်းဖြစ်ခဲ့ပါတယ်။ ဘတ်ဂေ့ချ်ပြည်နယ်ဘလာမုခ်ခရိုင်မှာရှိတဲ့အာဖဂန်စစ်တပ်ကင်းစခန်းတွေကိုတာလီဘန်တွေစီးနင်းတိုက်ခတ်ခဲ့ရတာအပြင်းထန်တိုက်ပွဲတွေဖြစ်ပွားပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေများပြားကြောင်းလဲဒေသခံတာဝန်ရှိသူတွေကပြောဆိုခဲ့တာပါတိုက်ပွဲဖြစ်ရနေရာကိုဦးတည်လာရတဲ့စစ်ကားတန်းကိုတာလီဘန်တွေချုံကိုတိုက်ခတ်ခဲ့ရတာအစိုးရတပ်ဖွဲ့ဝင်30သေဆုံးတာဖြစ်တဲ့အကြောင်းလဲပြည်နယ်အုပ်ချုပ်ရေးမှူးအဗ်ဒူကာဖူဝါမလစ်ဇိုင်းက VOA ကိုပြောပါတယ်ကဘူးမျိုးတော်မှာရှိတဲ့အာဖဂန်ကာဝေးဝန်ကြီးဌာနပြောခွင့်ရကတော့အာဖဂန်စစ်သား73ယောက်ကြာဆုံးပြီး6ယောက်ဒဏ်ရာရကြောင်းအတည်ပြုထားတာပါဒေသခံလူညွှန်းဆိုင်ရာတာဝန်ရှိသူတွေကတော့အာဖဂန်စစ်တပ်ဖွဲ့တွေရဲ့တံပြန်တက်ခတ်မှုကြောင့်တာလီဘန်စစ်သည်ကျော်15ဦးသေဆုံးကြောင်းလည်းပြောဆိုထားပါတယ်သုံးရက်ကြာအပြစ်ခတ်ရစဲရေးကိုတာလီဘန်တွေဘက်ကတင်းနှုံနေနေမှာရစမ်းခဲ့ပေမဲ့အစိုးရကတော့ဒီကနေ့ဗုဒ္ဓဦးနေမှာအဆုံးသတ်မဲ့တင်းနှုံဘက်ကအပြစ်ခတ်ရစဲရေးကိုနောက်ထပ်10ရက်တတန်းတိုးထားတာပါအာဖဂန်ပြည်ပကတွင်တက်ခတ်နေတဲ့အုပ်စုတွေကြားယာယီပြစ်ခတ်ရစဲခဲ့တာ18တာအတွင်းဒီဒီချင်းဟာပထမဆုံးလည်းဖြစ်ပါတယ်တာလီဘန်နေပေါ်စစ်စင်ရေးတွေကိုစမ်းကန်တဲ့အစီအစဉ်ကြောင့်ငင်းကြဲရေးအတွက်တိုက်ရိုက်ဆွေးနွေးမှုတွေမှာလမ်းပွင့်လာစေလိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်းသမ္မတအရှက်ကာနီကပြောဆိုထားတာပါအာဖဂန်သမ္မတရဲ့အပြစ်ခတ်ရစဲခြင်းညာချက်ကိုလေးစားလိုက်နိုင်တဲ့အနေနဲ့အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကလည်းတာလီဘန်နေပေါ်စစ်စင်ရေးတွေကိုစမ်းကန်ကြောင်းကြေညာထားပါတယ်
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဟာစီးပွားရေးနဲ့တန်တမာရေးအဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကို၂ရက်ကြာတွားရောက်ခဲ့ပြီးတဲ့နောက်ဒီကနေ့ပျုံယမ်းမြို့တော်ကိုပြန်လည်ထွက်ခွာပါတယ်။ခီးစဉ်အတွင်းဖိခဲ့တဲ့သတင်းပတ်ထဲစင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တမိုင်းဝင်ထိပ်သီးတွေ့ဆုံမှုအပေါ်တရုတ်သမ္မတရှီဂျင်းပင်ကအားပေးခဲ့တဲ့အတွက်မြောက်ကိုရီးယားခေါင်းဆောင်ကကျေးဇူးတင်စကားပြောကြားခဲ့ကြောင်းလဲနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကပြောဆိုခဲ့တာပါနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ချစ်ချည်ရင်းနှီးမှုခေတ္တတခုတည်းဝင်ရောက်လာပြီးဖြစ်ကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုပါတယ်တရုတ်သမ္မတနဲ့နောက်ဆုံးအကြိမ်တွေ့ဆုံအပြီးဒီကနေ့ပြန်လည်မထွက်ခွာခင်မှာပဲစိုက်ပျိုးရေးနည်းပညာဌာနနဲ့ယထာဆက်သွယ်ရေးလမ်းကြောင်းထိမ့်ချုပ်ရေးဌာနတခုတို့ကိုလည်းတွားရောက်လဲပတ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကိုတော့တရုတ်သမ္မတကမနေ့တုန်းကပဲဘေကျင်းမြို့တော်မှာရှိတဲ့ပြည်သူခန့်မှန်းမှာလက်ခံကြိုဆိုပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးတွေ့ဆုံမှုဟာကိုရီးယားကျွန်းဆွယ်ကနျူကလ িয়ার ပြဿနာကိုနိုင်ငံရေးအရာဖြစ်ရှင်းနိုင်မဲ့အရေးကြီးတဲ့ခြေလှမ်းတစ်လမ်းဖြစ်ကြောင်းနဲ့တွဲဆုံမှုရလတ်တွေကိုအကောင့်ထဲဖွင့်နိုင်ဖို့မျှော်လင့်ကြောင်းပြောဆိုခဲ့တယ်လို့လည်းတရုတ်သမ္မတကိုကိုကာဘီသတင်းတွေကဖော်ပြပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ဖို့နဲ့အပြန်အလှန်အဖြစ်အမေရိကန်ကလုံခြုံရေးအတွက်အမှတ်ခံချက်ပေးဖို့မြောက်ကိုရီးယားအတွက်မကျေနပ်စရာဖြစ်နေရတဲ့တောင်ကိုရီးယားနဲ့ပူးရဲစီရေးလေ့ကျင့်မှုတွေကိုစိုက်ငံ့ထားဖို့လည်းအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ပထမဆုံးအကြိမ်ထိပ်သီးတွဲဆုံပွဲမှာသဘောတူခဲ့ကြတာပါ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်
ယူအမေရိကန်တင်မြန်မာပိုင်းစီစဉ်ရဲ့ပေါ်တူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဥရောပကတင်သွင်းနေတဲ့သမင်းနဲ့အလူမီနီယံတွေပေါ်ဒီလာဇမ်းမိုင်းမှာပဲအမေရိကန်ကအခွန်တွန်းမြင့်သတ်မှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ဥရောပသမ္မတ EU ကတောက်ချန်တွေကဆက်လို့အမေရိကန်သွင်းကုန်တွေကိုအခွန်တွေတိုးကောက်တော့မယ့်အကြောင်းဥရောပကော်မရှင်ကဒီနေ့ပဲကြီးညာလိုက်ပါတယ်။အမေရိကန်သွင်းကုန်တွေကအခွန်25ရာခိုင်နှုန်းကောက်ခဲ့မဲ့ကုန်ပစ္စည်းအမျိုးအစားစင်းကို EU ကပြုစုထားပါတယ်။ဥရောပကကားတွေပေါ်ခုနှစ်တွင်းမြို့အမေရိကန်သမ္မတဒေါ်နယ်ထရန့်ချင်းချောက်ထားတဲ့အတိုင်းသာလောက်လာခဲ့မယ်ဆိုရင်တော့ကုန်သွယ်ရေးစစ်ပွဲရေးအတွင်းပြောက်လာနိုင်ပါတယ်။ကုန်သွယ်ရေးတင်းမာမှုတွေကိုမလွန်လားပေမဲ့အမေရိကန်ကတစ်ဖက်သက်ခုနှစ်တွင်းမြို့ကောက်ခံမှုဆုံးဖြတ်လိုက်တဲ့အတွက်ဥရောပအနေနဲ့ရွေးစရာလမ်းမရှိတော့တဲ့အကြောင်းလဲဥရောပကုန်သွယ်ရေးကော်မရှင်နာမင်းကြီးဆီစီလီယာမန်မန်စတန်ကပြည်ညာချက်မှာပြောဆိုခဲ့တာပါ။ EU ရဲ့စီးပွားရေးလုပ်ငန်းတွေကိုစီမံခန့်ခွဲရတဲ့ဥရောပကော်မရှင်ကတော့အမေရိကန်ကတင်သွင်းတဲ့အလူမီနီယံနဲ့တမန်ထုတ်ကုန်တွေ၊လေယာတွက်ကုန်တွေ၊ဘာဘုံဝီစကီနဲ့မတော်ဆိုင်ကလေးပါဝင်ဒေါ်လာ 3.2 ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေပေါ်ကုန်ကောက်ခံမှုဥပဒေတရပြဋ္ဌာန်းထားပါတယ်။ EU ရဲ့စောရွက်ချက်တွေဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WHO ရဲ့စည်းမျဉ်းနဲ့ကန့်ညီတဲ့အကြောင်းနဲ့ဒေါ်လာ 9.41 ဘီလီယံတန်ဖိုးရှိတဲ့အခွန်စည်းချက်မှုတွေကိုအမေရိကန်ဘက်ကရုံးသိမ်းပေးမယ်ဆိုရင်တော့ဥရောပကလည်းစီကံသစ်တွေကိုဖိရှားပေးမယ်အကြောင်းဥရောပကုန်သွယ်ရေးကော်မရှင်နာမင်းကြီးကပြောဆိုခဲ့တာပါ။ဥရောပ၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတင်သွင်းနေတဲ့တံမြင့်တွေပေါ်အခွန်25ရာခိုင်နှုန်းနဲ့အလူမီနီယံတွေပေါ်10ရာခိုင်နှုန်းကောက်ခံမှုတမန်ထရန့်ကဆုံးဖြတ်ခဲ့ပြီးနောက်ဒီလာဇမ်းမိုင်းမှာပဲစီမျဉ်းသစ်တွေကိုဒီဟာလေစတင်အသက်ဝင်လာခဲ့တာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံဆွမတ်ဒရာချွန်းကလူသီများချိုးချတဲ့ရေကန်ကြီးထဲမှာဒီသတင်းပတ်အစောပိုင်းက ကရုရှိရင်နင်းမြုပ်ခဲ့ပြီးတဲ့နောက်လူပေါင်း190ကျော်ပျောက်ဆုံးနေတယ်လို့အာဏာပိုင်တို့ကပြောပါရယ်စတူယန်ကီလိုမီတာ1000ကျော်ကျဲတဲ့ဒူဘိုင်းရေကန်ကြီးထဲမှာကရုရှိရင်နင်းမြုပ်မှုမှာတော့ရေငုပ်သမားတွေရေအောက်သုံးအဝေးတွင် drone ရင်တွေသုံးပြီးအာဏာပိုင်တို့ကရှာဖွေနေပါတယ်ခီးတဲ့တွေဒါဇင်နဲ့ခြိတဲ့စိုက်ကဲတွေအပြစ်အချက်တင်လာတဲ့ဂရုရေရင်ကပြီးခဲ့တဲ့တနင်္လာနေ့ညနေခင်းမှာနှိမ့်မြုပ်ခဲ့တာပါဂရုရေရင်နှိမ့်မြုပ်ပြီးတဲ့နောက်နိုင်ပိုင်းအချာမှာခီးတဲ့18ဦးကိုကဲတင်နိုင်ခဲ့ပြီးနောက်ပိုင်းကယ်ဆယ်ရေးလုပ်ငန်းတွေမှာတော့လေပြင်းတိုက်ပြီးလှိုင်းထန်တာကြောင့်နှောင့်နှေးနေရပါတယ်ရှင
်ဒီကနေ့ကြောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းအခြေခံအခွင့်အရေးတွေရရှိရေးတောင်းဆိုဆန္ဒပြပါတယ်ကောက်ဆက်ပစားမြို့မှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းမှာနိုင်ငံသားခွင့်ရေးပါဝင်ခြေကံလူခွင့်ရေးရဖို့ဒုက္ခသည်တွေတောင်းဆိုဆန္ဒပြခဲ့ကြတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နေ့ထဲကြုံခဲ့ရတဲ့ပြစ်ကတ်တွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့သူအများစုကတော့မြန်မာနိုင်ငံကနိုင်ငံသားစစ်စစ်ကံမှုတသက်ကံကပြားတွေထုတ်ပြနေပေမဲ့အစီအစဉ်ဟာလုံလောက်မှုမရှိဘူးဆိုပြီးဒုက္ခသည်တွေကလက်မခံဘဲစန့်ကျင်နေကြတာဖြစ်ပါတယ်
ရုရှားနိုင်ငံမှာကစားနေတဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာဒီကနေ့အုပ်စုပွဲစဉ်တွေဆက်လက်ရှင်းပြိုင်နာမှာပထမဆုံးပွဲစဉ်အဖြစ်ပေါ်တူဂီနဲ့မော်ရိုကိုတို့ကစားခဲ့ကြပြီးတကူးဂိုးမရှိတဲ့ပေါ်တူဂီအသင်းကအနိုင်ရသွားပါတယ်ပထမပိုင်း၄မိနစ်ကျော်မှာပဲပေါ်တူဂီအသင်းကခရစ်စတီနိုရနေရိုကပွဲဥထည်ဂိုးကိုသွင်းခဲ့တာပါမော်ရိုကိုအသင်းကိုအနိုင်ရလိုက်တဲ့အတွက်အုပ်စုဘီမှာပေါ်တူဂီကအုပ်စုဘိုးအဖြစ်နဲ့ဦးဆောင်နေပါတယ်မကြာခင်ကစားတော်မယ့်ဒုတိယပွဲစဉ်ဖြစ်တဲ့ဥရုဂွေးနဲ့ဆော်ဒီအာရေဗျတို့ပွဲကတော့ဒီ9နိုင်ခွဲမှာကစားမှာပါအုပ်စုဘွဲအတွင်အီဂျစ်ကိုအနိုင်ယူထားတဲ့ဥရုဂွေးအသင်းနဲ့ရုရှားကိုတလုံးမှပြန်မသွင်းနိုင်မဲ၅ဂိုးပေးထားတဲ့ဆော်ဒီအသင်းတို့ကစားပွဲမှာတော့ဥရုဂွေးကခြေသာလှတယ်လို့လည်းသုံးသပ်ထားပါတယ်ရှင
်ဒီကနေ့ညပိုင်းနောက်ဆုံးသတင်းတွေကိုကိုအောင်လင်းဦးနဲ့မှတင်ပြထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ဘင်္ဂလားဒေ့ရှ်မှာခလုံးနေကြတဲ့တိုင်းနဲ့ကြီးတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာအတိုင်းအဝိုင်းကအကူအညီတွေတိုးမြှင့်ပေးကြဖို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကဒီကနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကမုတ်တုံရာသီတန်းကိုခံနေကြရတဲ့ရိုဟင်ဂျာတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ရှေ့ရှေ့အတွက်လည်းအကူအညီတွေလိုတယ်လို့ AI အဖွဲ့ကြီးကထောက်ပြလိုက်တာပါ။မတ်တင်ငီထိုက်ဆက်သွယ်မေးမြန်းထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကောဆယ်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာခိုးလုံနေကြသူ9သိန်းကျော်အတွက်နိုင်ငံတကာအတိုင်းအဝိုင်းကအခုအညီတွေအရေးပေါ်တိုးမြှင့်ပေးကြဖို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကဒီကနေ့တိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအများစုကရှွံ့မြေပေါ်မှာဝါးနဲ့ဆောက်ပြီးတပ်ပေါ်လင်းစအမိုးအကာနဲ့ယာယီတဲအိမ်တွေကအများစုဖြစ်ပါတယ်။ဒုက္ခသည်စခန်းတွေအတွင်းဘင်္ဂလားဒေ့ရှ်အစိုးရကအဆောက်အအုံကြီးတွေထပ်ပြီးဆောက်လုပ်ခွင့်ကိုလည်းတားမြစ်ထားတာပါ။ဒါကြောင့်မိုးသည်ထန်ပြီးမုန်တိုင်းတွေများလေရှိတဲ့အခုမုတ်တုံရာသီတွင်ဒုက္ခသည်တွေအတွေ့ဒီထက်ပိုပြီးဘေးကင်းစေမဲ့အဆောက်အအုံတွေအပါအဝင်အရေးပေါ်အကူအညီတွေလိုအပ်နေတာလို့ AI အဖွဲ့ကြီးကထောက်ပြပါဗျ။ဒီအရေးပေါ်အကူအညီတွေအပြင်အမျိုးသမီးနဲ့ကလေးက80ရာခိုင်နှုန်းရှိနေတဲ့ဒုက္ခသည်စခန်းတွင်မှာအကာအကွယ်ပေးရကလည်းအရေးကြီးတယ်လို့ AI အဖွဲ့ကြီးရဲ့တောင်အားရှဆိုင်ရာဒုတိယညွှန်ကြားရေးမှူးအိုမာဝါရာရစ်က VOE ကိုပြောပါတယ
် So what they really need is sturdy, more durable shelters. That's definitely something. The population of the camps is 80% women and children.
ဘေကင်းပီခံခန့်တဲ့အဆောက်အအုံတွေကတော့တကယ်လိုအပ်နေတာပါဒုက္ခသည်တွေရဲ့80%ခန့်တုန်းကအမျိုးသမီးတွေနဲ့ကလေးတွေဖြစ်ပြီးအထူးအကာအကွယ်ပေးဖို့လိုအပ်နေသူတွေပါသူတို့ကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့သူတို့ရဲ့လုံခြုံရေးအတွက်လည်းလိုအပ်ပါတယ်ရိုဟင်ဂျာတွေအနေနဲ့ဒုက္ခသည်စခန်းတွေမှာကြာရှည်အောင်မဲ့အခြေအနေရှိတာကြောင့်ကျောင်းတွေလိုအပ်မှာဖြစ်တယ်လို့အလုပ်လုပ်ကိုင်ခွင့်ရဖို့လည်းလိုအပ်လာမှာဖြစ်ပါတယ်
မြန်မာနိုင်ငံတွင်းမှာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံတွင်းလွတ်လပ်စွာသွားလာခွင့်လည်းမရှိတဲ့ဒီလူတွေကဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာလည်းလွတ်လပ်စွာသွားလာခွင့်မရှိပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြင်းထန်တဲ့မုတ်တုံရာသီစခဲ့ပြီးတရင်းငါးပတ်အတွင်းရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမြေပြိုမှု133ကြိမ်တဲအိမ်ပေါင်း3000ပျက်စီးခဲ့ရပြီးလူပေါင်း28000ထိခိုက်ခဲ့ရပြီးဖြစ်တယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါ။ရိုဟင်ဂျာဒုက္ခသည်တွေအတွက်ကုလသမဂ္ဂကရန်ပုံငွေဒေါ်လာ1900ကျော်ပန်ကြားထားပေမဲ့လို့လည်းရိုဟင်ဂျာတွေနဲ့သူတို့ကိုလက်ခံထားတဲ့ ဘင်္ဂလားဒေ့ရှ်ဒေသခံတိုင်ဝမ်အတွက်အခုအညီတွေကမလုံမလောက်ဖြစ်နေစေလို့လည်း AI အဖွဲ့ကြီးကပြောပါတယ်။ AI အဖွဲ့ကြီးရဲ့တောင်အားရှဆိုင်ရာဒုတိယညွှန်ကြားမှုအိုမာဝါရာရစ်ကရိုဟင်ဂျာတွေအတွက်ရေရှည်အကူအညီတွေလည်းလိုအပ်တယ်လို့ထောက်ပြပါတယ်
။ So I was in the camps a couple of weeks ago. A lot of the Rohingya want to go back. They want to be able to go back.
လုံငယ်တဲ့တဲ့နှစ်ပတ်လောက်တုန်းကကျွန်တော်ဒုက္ခသည်စခန်းကိုရောက်ခဲ့ပါတယ်။ဌာနေပြောင်းခြင်းတဲ့ရိုဟင်ဂျာတွေအများကြီးရှိပါတယ်။အများဆုံးရွာပြန်ပြီးဘဝကိုပြန်ဆလုံနေကြပါတယ်။ဒါပေမဲ့လည်းဌာနေပြောင်းဖို့ပြင်ဆင်ဆောင်ရွက်တာတွေမတွေ့ရသေးပါဘူး။ကျွန်တော်တို့တွေ့ရတာကတော့ကုလသမဂ္ဂကမြန်မာအစိုးရနဲ့ဆွေးနွေးနေတယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့လည်းဆောင်ရွက်နေပါတယ်။ဒါပေမဲ့လည်းချက်ချင်းလက်ငင်းကြီးပြေလည်းမသွားနိုင်ပါဘူး။ဒီဒုက္ခသည်တွေကိုရေရှည်ထောက်ပံ့ကူညီဖို့လိုအပ်နေအောင်ပါ
။ရိုဟင်ဂျာတွေဌာနေပြောင်းရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့သဘောတူထားသလိုအခုနောက်ဆုံးကုလသမဂ္ဂဘက်ကပါပါဝင်ဆောင်ရွက်ဖို့သဘောတူထားတာပါဒါပေမဲ့လည်းဌာနေပြန်ရေးလုပ်ငန်းစဉ်ကအခုအချိန်ထိတော့အလုံးမဖြစ်သေးပါဘူးရှင
်မတင်ကြီးထိုက်တင်ပြသွားတာပါခုတော့အိန္ဒိယရောက်ချင်းတိုင်းနာဒုက္ခသည်တွေရဲ့သတင်းဖတ်ဆက်ရအောင်ပါအိန္ဒိယနိုင်ငံနယူးဒေလီမြို့မှာရှိနေတဲ့ချင်းတိုင်းနာဒုက္ခသည်တွေကိုနယူးဒေလီမြို့မှာရှိတဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေပါတယ်ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတို့ကအခြေအနေတွေတည်ငြိမ်လာပြီဖြစ်တာကြောင့်အခုလိုပြန်ပို့ဖို့စီစဉ်တာလို့ UNHCR ကပြောပါတယ်ဒါပေမဲ့လည်းချင်းတိုင်းနာတွေကတော့ပြန်လုံတဲ့ဆန္ဒမရှိကြပါဘူးအဖြစ်ဆုံးကတော့ကုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
ကျမတို့ချင်းလူမျိုးကြီးဗမာပြည်ကောင်းသွားပြီခင်ဗျားတို့ပြန်နိုင်ပြီဆိုတဲ့ဟာကိုတော့ပြန်ချေတော့ထောက်တော့ထောက်တာတယ်မနေ့ကကျွန်တော် UNA ကျန်နဲ့ကျွန်တော်တို့မီတင်လုပ်ပြီးတော့ဆွေးနွေးထားပါတယ
်အဲ့တော့မနေ့ကသူတို့ကခေါ်ပြီးတွေ့တာလားခင်ဗျာ
ဟုတ်တယ်ခေါ်ပြီးတွေ့တာ
ဘယ်လိုအကြောင်းအချက်တွေကြောင့်သူတို့ကခိုင်ခိုင်မာမာနဲ့ပြန်လို့ရပြီလို့ပြောတယ်လေသူတို့ရဲ့အကြောင်းပြချက်က
သူတို့အကြောင်းပြချက်ကခိုင်ခိုင်လုံးလုံးမရှိဘူးသူတို့ပြောတာကတော့ခင်ဗျားတို့ရှင်းပြနေလဲကျွန်တော်ကအကုန်လုံးအညိုနေရလဲတွေ့ပြီးတော့လေ့လာထားတယ်။ဒါကြီးလေ့လာချက်ရကောင်းသွားပြီဆိုတော့ခင်ဗျားတို့ကပြန်လို့ရပြီရဲ့လို့ပဲပြောထားတယ်။ဒါပေမဲ့ကျွန်တော်တို့ကမေးထားတယ်။အဲဒါဆိုတော့မြန်မာအစိုးရအနေနဲ့ရောဒါမှမဟုတ်ရှင်းဝင်ကြီးနေတဲ့ခင်ဗျားတို့သဘောထား agreement ယူပြီးတော့အဆုံးပြေချတာလားလို့မေးကြည့်တော့ဆုံးပြေချက်သူတို့စီကဆုံးပြေချက်တော့မယူပါဘူး။ဒါပေမဲ့ဆွေးနွေးပါတယ်တဲ့။
အခုဒါဆိုလို့ရှိရင်ဒီပြန်တဲ့အစီအစဉ်ကိုဘယ်လိုစမလဲသူတို့ပြောထားတာကတော့နောက်တစ်နှစ်လောက်အချိန်ပေးမယ်လို့ကျွန်တော်နားလည်ထားတဲ့ရေဘူးကလေ
ဟုတ်တယ်ဟုတ်တယ်သူကတော့2019ဒီဇင်ဘာ31ရက်ကနောက်ဆုံးတော့ထားပါတယ
်သူတို့စာထဲမှာသိရတာကတော့ဒီပြန်ကျင်တဲ့သူတွေဟာ UNHCR ကအတိအမှတ်ပြုထားတဲ့ဒုက္ခတွေဖြေရမယ်ဒါပေမဲ့အဲ့ဒီလူတွေကိုပြန်လို့ရှိရင်ပြန်ဖို့အကူအညီပေးမယ်ဆိုငွေကြေးရလဲအကူအညီပေးမယ်ဆိုလမ်းစိတ်တွေပါလေလားသူတို့ကဘလို့ဟိုဘက်မှာပြန်ပြီးတော့ဘဝရည်ရည်အတွက်သူတို့ကငွေကြေးထောက်ပံ့မှာလားဘလို့ပုံစံမျိုးသူတို့ကကူညီမှာလဲငွေကြေးနဲ့ကူညီမယ်ဆိုတာ
သူတို့ကနင်းနေပါပါတော့လမ်းစိတ်ရောအဲ့တော့နင်းနေပါပါတော့လုတ်ပေးမယ်လို့ပြောဒါပေမဲ့ဘလောက်ပေးမယ်ဆိုတော့တိကျမရှိဘူးကျွန်တော်တို့လည်းဆက်ပြီးတော့ဆွေးနွေးပါမယ်လို့တော့ပြောထားတယ
်အခုစာထဲမှာရေးထားတာကသူတို့ကချင်း refugee လို့ပဲရေးထားတော့ဆိုလိုချင်တာကအော်သူကချင်းနဲ့ကိုပဲဥတိုက်ပြီးပြောတာလားနားလည်ထားတာတခြား refugee တွေမြန်မာတို့တခြားတိုင်းရင်းသားတချို့လည်းရှိတယ်ပေါ့နော်ရခိုင်တို့ဘာညာ
ဟုတ်တယ်ဟုတ်
တယ်ဒါပေမဲ့သူတို့ကလူနည်းစုဖြစ်နေလို့လားဘာကြောင့်ချင်းလွန်နာမဲတက်တယ်လို့ထင်လဲ
ကျွန်တော်တို့မင်းသိမ်းမှာကြားတဲ့အတိုင်းပဲကျွန်တော်ပြောချင်ပါတယ်နော
်ဟုတ်ကဲ့ဟုတ်ကဲ့
အဲ့မှာဟိုအင်းလေးမတရားဦးလာတယ်သူကဗမာပြည်လဲ visit လုပ်တယ်တဲ့ပြီးတော့အဲချင်းပြည်နယ်လဲရောက်သွားတယ်တဲ့ပြီးတော့ချင်းပြည်နယ်က NGO နေရောwoman right ဒီနေ့ကျွန်တော်တို့တွေ့ပြီးတော့ဆွေးနွေးတယ်တဲ့အဲ့ဒါ तू ကမလေးရှားမှာလဲ तू သွားတယ်တဲ့ तू ကအဲ့ပဲပြောပြတာဆိုတော့ချင်းတို့ဖြူကြီးဆိုတာတခြားတွေကကြတော့စစ်ဖြစ်တယ်ဘောဟွာဖြစ်တယ်အဲ့ကြောင့်ချင်းနေချင်းဆိုတာကြတော့တို့ကဘာမှမဖြစ်တော့ဘူးငင်းချမ်းပါတယ်လွတ်လွတ်လပ်လပ်နဲ့နေလို့ရပါတယ်ဆိုပြီးတော့ကျွန်တော်တို့ကချင်းတို့ဖြူကြီးတက်တက်ကိုကျွန်တော်တို့ပြောထားတာဖြစ်တယ်တဲ့
အိန္ဒိယနိုင်ငံနယူးဒေလီမြို့မှာရှိတဲ့ယွန်နိတ်ဆီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်တဲ့အသိပေးအကြောင်းကြားစာထဲမှာဒုက္ခသည်တွေပြန်ပို့ရေးအတွက်နယူးဒေလီမြို့မှာရှိတဲ့မြန်မာတန်ရုံးနဲ့လည်းတိုင်ပင်ဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေပြန်ပို့ရေးအတွက်ဆုံးဖြတ်ချက်ချတဲ့နေရာမှာတော့မြန်မာအစိုးရရောချင်းပြည်နယ်အစိုးရဘက်ကရောညှိနှိုင်းတိုင်ပင်ခဲ့ခြင်းမရှိဘူးဆိုတာမနေ့ဇွန်လ19ရက်နေ့ကတွေ့ဆုံတဲ့အချိန်မှာကုလသမဂ္ဂအရာရှိတွေကသူတို့ကိုပြောပြခဲ့တယ်လို့ဇိုးစန်းလန်ကပြောပါတယ်။လက်ရှိနယူးဒေလီမြို့မှာချင်းတိုင်းရင်းသားဒုက္ခသည်ခန့်မှန်းခြေအဖြစ် 3,000 လောက်ရှိနေတယ်လို့ဇိုးစန်းလန်ကပြောပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့ခန့်မှန်းခြေဒုက္ခသည်စီးရင်မှာတော့ 1,000 လောက်ရှိတယ်လို့ဆိုပါတယ်။ဒါပြင်မြန်မာကချင်နဲ့တ တခြားလူမျိုးစုတွေလည်း၃00လောက်ရှိနေကြပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကသူတို့ကိုအခုလိုအကြောင်းကြားလာတဲ့ကိစ္စအပေါ်ဘယ်လိုထုတ်ပြန်ရမလဲဆိုတာနဲ့သူတို့အနေနဲ့မြန်မာပြည်ကိုပြန်ကြမလားမပြန်ဘူးလားဆိုတဲ့အပေါ်အခုအချိန်မှာဆုံးဖြတ်ချက်မချရသေးဘူးလို့လည်းဇိုးဆန်းလန်ကပြောပါတယ်။အိန္ဒိယနိုင်ငံဟာနိုင်ငံတကာဒုက္ခသည်များဆိုင်ရာပြည်ညင်စာတမ်းကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်တာကြောင့်ဒုက္ခသည်တွေကိုမဖြစ်မနေလက်ခံထားစရာတော့မလိုပါဘူး။ဒါပေမဲ့လည်း1988ခုနှစ်ကမြန်မာနိုင်ငံမှာဖြစ်သွားခဲ့တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြမှုတွေနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်ပေါ်ခဲ့တဲ့နိုင်ငံရေးအခြေအနေတွေကဒုက္ခသည်တွေကိုနားလည်မှုနဲ့အခုချိန်ထိလက်ခံထားခဲ့တာဖြစ်ပါတယ်
။ကိုဇော်ဝင်းလိုက်တင်ပြသွားတာပါ။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။စစ်ပွဲ rate ဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကြောင့်2019ခုနှစ်အတွင်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်းက68တန်းခွဲရှိလာတာမို့တဟအများဆုံးစံချိန်တင်သွားခဲ့တယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဂျွန်လ20ရက်နေ့မှာကြောက်တဲ့ကမ္ဘာဒုက္ခသည်များနေအတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်ပြည်ရင်းကနေထွက်ခွာပြီးတော့တခြားနိုင်ငံတွေမှာထွက်ပြေးခိုးလုံကြတဲ့ဒုက္ခသည်ကစုစုပေါင်း 25.4 တန်းရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာလည်းရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုးလုံသူတွေရှိလို့ပြည်တွင်းအိုးအိမ်ရွှေပြောင်နေထိုင်ရသူပေါင်းကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်၊ကရင်ပြည်နယ်တွေအတွင်းသသိန်းလောက်ရှိနေတာပါ။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြထားပါတယ်
။2019ခုနှစ်အတွင်းကမ္ဘာတစ်လွှာအိုးအိမ်ရွှေပြောင်မှုဆိုင်ရာ UNHCR ရဲ့အစီရင်ခံစာဖြစ်တဲ့ Global Trends Report on Forced Displacement 2017ထဲမှာဒုက္ခသည်အရေးအတွက်ကမနစ်က68တန်းခွဲနဲ့အများဆုံးစံချိန်တင်ခဲ့တယ်လို့ဖော်ပြထားတာမို့ဒါဟာ2016ခုနှစ်ကတည်းကသုံးသန်းကျော်ပိုပြီးများလာတာဖြစ်ပါတယ်။တစ်နှစ်အတွင်းဒုက္ခသည်အရေးအတွက်တိုးလာမှုအများဆုံးဖြစ်လာရတာဟာမြန်မာနိုင်ငံကထွက်ပြေးတဲ့ရွန်ဂျာဒုက္ခသည်9သိန်းလောက်ပြင်တောင်ဆူဒန်နဲ့ကွန်ဂိုနိုင်ငံတွေမှာတိုက်ပွဲတွေတိုးလာတာနဲ့ဗင်နီဇွဲလားနိုင်ငံမှာအခြေအနေတွေဖျို့ဖျဲဖြစ်ခဲ့တာကြောင့်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာတစ်လွှာကဒုက္ခသည်အားလုံးရဲ့85%ရာခိုင်နှုန်းဟာအများအပြားဆင်းရဲရင်းနဲ့တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်ပြီးသူတို့အစိုးရတွေကိုယ်တိုင်ကရုန်းကန်နေရတဲ့အခြေအနေမှာရှိနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီကပြောပါတယ်
။ It should be an element dispelling the perception, the notion that is so prevailing in many countries that the refugee crisis. ကမ္ဘာတစ်လွှာ
ချမ်းသာတဲ့နိုင်ငံတွေမှာဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတာဟာဒီဆင်းရဲတဲ့နိုင်ငံတွေကြောင့်ဆိုတဲ့အယူဆကိုနိုင်ငံအများပြားကလက်ခံထားကြတာမို့ဒီလိုအမြင်မျိုးဟာမထားသင့်တဲ့အမြင်ပါ။တကယ်တော့ဒီလိုမဟုတ်ပါဘူး။ဆင်းရဲတဲ့နိုင်ငံတွေမှာကဒုက္ခသည်ပြဿနာကိုအများဆုံးဆက်ပြီးတော့ကြုံနေရတာပါဆင်းရဲတဲ့နိုင်ငံကလူတွေကလည်းနောက်ဆင်းရဲတဲ့နိုင်ငံတွေကိုပြောင်းရွှေ့တာဒါမှမဟုတ်သူတို့နိုင်ငံတွေထဲမှာပဲပြောင်းရွှေ့နေတာတွေရှိနေပြီးတော့တဟာပြည်တွင်းအိုးအိမ်ပြောင်းရွှေ့ရတဲ့အနေထားပ
ါဒုက္ခသည်တိုးလာမှုက6နှစ်ဆက်တိုက်ဖြစ်နေတယ်လို့မနစ်ကအိုးအိမ်ပြောင်းရွှေ့ကြတဲ့ဒုက္ခသည်68တန်းခွဲထဲမှာပြည်တွင်းအိုးအိမ်ပြောင်းရွှေ့ရသူကတန်း40လောက်ရှိနေတယ်လို့ UNHCR ကပြောပါတယ်။ဒါဟာလွန်ခဲ့တဲ့10နှစ်ကတည်းရာနှုန်း50ပိုများနေတာဖြစ်ပြီးကမ္ဘာဒုက္ခသည်အားလုံးရဲ့3ပုံ2ပုံကျော်ဟာမြန်မာနိုင်ငံအပါအဝင်နိုင်ငံ9နိုင်ငံကနေလာရောက်တာလို့အင်ကာနေသတင်းစာရှင်းလင်းပွဲမှာအစိုးရခန်းစာတင်သွင်းသူ UNHCR Director Ninette Kelly ကပြောပါတယ်။
Refugee origins, countries that produce the most refugees in the world today, 2/3.
ကမ္ဘာမှာထွက်ပြေးလာကြတဲ့ဒုက္ခသည်3ပုံ2ပုံလောက်ရှိတဲ့အများဆုံးထွက်ပြေးတဲ့နိုင်ငံက9နိုင်ငံရှိပါတယ်။အဲ့ဒါတွေကတော့ Syria, Afghanistan, တောင်ဆူဒန်၊မြန်မာနဲ့ Somalia နိုင်ငံတွေဖြစ်ပါတယ်
။2019ခုနှစ်မှာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေ Bangladesh ဘက်ထွက်ပြေးခိုလုံတဲ့ Rohingya ဒုက္ခသည်က 65,500 ရှိနေတယ်လို့UNHCR ရဲ့2019အစိုးရခန်းစာမှာဖော်ပြထားပါတယ်။အများစုက Cox's Bazar ကဒုက္ခသည်စခန်းတွေမှာနေကြပါတယ်။သူတို့ကိုသူတို့ Rohingya လို့ခေါ်တဲ့ဒီဒုက္ခသည်တွေဟာနိုင်ငံမဲ့ဖြစ်နေတယ်လို့ခုကိုးရမယ်ဒုက္ခသည်တွေဖြစ်နေတဲ့အတွက်နိုင်ငံတကာရဲ့ကာကွယ်ဆောင်ရှောက်မှုကိုအဓိကလိုအပ်နေတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကနေထွက်ခွာတဲ့ဒုက္ခသည်ဟာ2019ခုနှစ်ဒုတိယနှစ်ဝက်လောက်မှာတဟုန်တိုးများလာတာဖြစ်ပြီးဒုက္ခသည်အုပ်စုတွေထဲမှာသရုပ်ထမြောက်အများဆုံးအုပ်စုဖြစ်တယ်လို့အစိုးရခန်းစာမှာရေးပါတယ်။ဒီဒုက္ခသည်တွေထဲကအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတာဖြစ်ပြီးထိုင်းနိုင်ငံမှာမြန်မာဒုက္ခသည်တသိန်းလောက်ရှိနေတယ်လို့မလေးရှားမှာ 98,000 နဲ့အိန္ဒိယမှာ 18,100 ကျော်ရှိနေပါတယ်။မြန်မာနိုင်ငံတွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်2017ခုနှစ်ကစပြီးအခုထိပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူကတသိန်းလောက်ရှိနေပါတယ်။အများစုကကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေထဲကတောတောင်တွေထဲမှာတောင်တင်နေကြတာဖြစ်ပါတယ်။
ဒေါခင်မျိုးသက်တင်ပြသွားတာပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါအိန္ဒိယနိုင်ငံတွင်မှရှိတဲ့ဆင်းရဲနှွမ်းပါတဲ့အကြောင်းတွေမှာလိုက်ပြီးတော့စာသင်ပေးခြင်းအပြင်ကလေးတွေအတွက်ရောအထောက်အကူဖြစ်စေမယ့်အပြင်စာသင်ပေးမဲ့ပင်စင်စာအရွယ်လူကြီးတွေရဲ့ကျန်းမာရေးအတွက်ပါကောင်းကျိုးတွေဖြစ်တွန်းစေဖို့ရည်မှန်းထားတဲ့အစီအစဉ်တရက်ကိုအိန္ဒိယနိုင်ငံမှာစတင်လိုက်ကြပါတယ်။အစိုးရကထောက်ပံ့ထားတဲ့ ILC လို့ခေါ်တဲ့လေလာရေးဆန္ဒတစ်ခုကိုအိန္ဒိယပရီးမီယာဆေးရုံရဲ့အားပေးထောက်ခံမှုနဲ့စတင်ဖွင့်လှစ်လိုက်တာပါ။လိုအပ်ချက်တွေရှိနေတဲ့အိန္ဒိယနိုင်ငံရဲ့လူငယ်လူကြီးအတွက်ရောတိုးပွားလာနေတဲ့တိတ်ကြီးရွယ်အိုတို့ရဲ့လိုအပ်ချက်တွေကိုပါဖြည့်ရှင်ပေးနိုင်ရေးအတွက်ဒီစင်တာကလည်းအစာပြေလှုံ့ဆော်တာပါဒီလိုစာသင်ကျောင်းတစ်ခုကိုတွားရောက်လည်လာခဲ့တဲ့အန်ဂျနာပါရာစရိချာကသတင်းပေးပို့ထားပါတယ်ဆက်ပြီးတော့နားဆင်ပါရှင်ပင်စင်စာအင်ဂျင်နီယာကြီးချန္ဒရာရှက်ကာရိုက်ဟာသရီကန်ကိုတောင်းမစတူကန်ဖြစ်အောင်ဘလို့လုပ်နိုင်တယ်လဲဆိုတာတင်ချအခြေခံပြီးတော့သိပ္ပံနေကြတွေ့ချက်တဲ့အနေနဲ့ချုပ်တန်ကျောင်းသားတွေကိုလက်တွေ့တင်ကြပေးနေပါတယ်မြို့တော်ဒေးလီအင်းနီနွိုင်ဒါမြို့ပါရာမာရာမစ်ဗီလာလာယာစာသင်ကျောင်းမှာစည်စနာဝန်ထမ်းအဖြစ်လာရောက်သင်ကြားပေးနေသူတွေထဲမှာအင်ဂျင်နီယာဟောင်းကြီးချန္ဒရာရှက်ကာရိုက်လည်းသူအပါအဝင်ဖြစ်ပါတယ်။စီရင်နှပ်ပပြီးတော့ပညာသင်ဖို့အခွင့်မသာခဲ့ကြတဲ့ဒီအလဲတန်းကျောင်းကကျောင်းသူကျောင်းသားတွေရဲ့ပညာရေးအခြေအနေကနှိမ်ချနေတာပါ။ဒါပေမဲ့လည်းဆရာမတွေရဲ့လေ့ကျင့်သင်ကြားမှု6လကြာရခဲ့ပြီးတဲ့အခါမှာတော့ပပယ်ဆွန်မွာလိုကျောင်းသူအတော်များများအမကောင်းကောင်းနဲ့အောင်ပြီးတော့ခုနှစ်တန်းတက်သွားကြပါတယ်။
လက်တွေ့သင်ခန်းစာမျိုးတွေဆိုရင်ကျမအလွယ်တကူနားလည်ပါတယ်အရင်ကသင်ချာကိုမကြိုက်ပေမဲ့အခုတော့သဘောကျသွားပါပြီ
ဒီအစီအစဉ်ဟာကျောင်းသားတွေအတွက်အရေးကြီးတယ်လို့ပဲသူတို့တွေနဲ့အပြန်အလှန်တိုက်ရိုက်ထိတွေ့ဆက်ဆံရတဲ့အသက်66နှစ်အရွယ် Right အတွက်လည်းအထောက်အကူပြုပါတယ
် Definitely it has transformed me I've gained energy from
them တကယ်ကိုပြောင်းလဲသွားပါတယ်သူတို့စီကခွန်အားတွေရပါတယ်ကျောင်းသားတွေနဲ့တွေ့ရခါသူတို့ရဲ့အင်အားတွေကျွန်တော်စီကူးဆက်သွားပြီးကျွန်တော်လည်းပြန်ငယ်သွားတယ်လို့ခံစားရပါတယ်
နယူးဒေးလီမြို့စေတိတ်ပံဌာနကတက်ကြီးရွယ်အထုကုဆရာဝန်ဒေါက်တာပရာရှန်ချာတရာကြီးကတက်ကြီးရွယ်အိုရီကြားစိတ်ဖိစီးမှုတွေစိတ်ဓာတ်ကျတာတွေတိုးလာတာကိုသတိထားခဲ့မိရက ILC အစီအစဉ်ကိုစတင်လုပ်ကိုင်ခဲ့တာပါအမေရိကန်ပြည်ထောင်စု Cleveland နဲ့ Ohio ပြည်နယ်တွေမှာအလားတူလုပ်ကိုင်သားတွေကိုတွေ့မြင်ခဲ့ရပြီးတဲ့နောက်ဒီလိုလုပ်ဖို့စိတ်ကူးရခဲ့တာဖြစ်ပါတယ်အိန္ဒိယအဖွဲ့ကဥဆောင်ဥရပြုပြီးတော့လုပ်ကိုင်နေတာပါအိန္ဒိယနိုင်ငံမှာတက်ကြီးရွယ်အိုတွေတိုးလာတာနဲ့အမျှအသက်ကြီးသူတွေအပေါ်ခွဲခြားဆက်ဆံတဲ့သဘောတဘာဝတွေပြောင်းလဲသွားစေဖို့အထူးကုဆရာဝန်ဒေါက်တာချက်တရာကြီးကမြို့မှာနေတာပ
ါ You are aged you cannot do anything you just stay at home you are
ခင်ဗျားအသက်ကြီးပြီဘာမှမလုပ်နိုင်တော့ဘူးအိမ်ထဲမှာပဲနေခင်ဗျားဟာလေးစားစရာကောင်းတဲ့သူတစ်ယောက်ဖြစ်ပေမဲ့အသက်ကြီးလာတဲ့အတွက်အရင်ကလိုလုံနိုင်ခိုင်နိုင်တာဘာမှမရှိတော့ဘူးဆိုတော့လူတွေရဲ့သဘောထားတွေပြောင်းလဲဖို့လိုပါတယ်
ကလေးတွေကြောင်းထွန်းတော်များပြားနေချိန်မှာပဲစည်ရင်နွမ်းပါတဲ့ကြောင်းတွေမှာပင်စင်စားလူကြီးတွေလိုက်ပြီးစတင်ပေးတဲ့အစီအစဉ်ကနေလူကြီးတွေအပေါ်ခွဲခြားဆက်ဆံမှုတွေညွှန်နေတော့ဖို့ဒေါက်တာချန်ဒရာကြီးကအကောင်းမြင်မျှော်လင့်နေပါတယ
်။ If you are engaged, if you are happy, if you are productive,
စတင်ကြရေးမှာပါဝင်မယ်၊ပျော်လဲပျော်မယ်၊လုံနိုင်ကိုင်းနိုင်လဲရှိမယ်ဆိုရင်စိတ်ဖိစီးမှုကင်းပါလိမ့်မယ်။ဒါကကျွန်တော်တို့ရဲ့ရည်ရွယ်ချက်ပါ
။ဒီအစီအစဉ်ကအလုပ်ဖြစ်တာကိုတွေ့ရပါတယ်။ဟိန္ဒူဘာသာစကားသင်ကြားပေးတဲ့မိုဟီနီခူမာကိုသူ့ရဲ့ကျောင်းသူကျောင်းသားတွေကအဖွာလို့ခေါ်ပါတယ်။
I'm going to get the greetings from the children. Good morning, Daddy.
Kliri, you're going to meet me. Kliri, ka mingla ba phapwa lo nau set de kha. Jama sait tu le tet jwa lan san la ba de.
Sa tin chang wa kliri ri atwe pyo shwin sia ri phit la de atwe thuru le ri ko sa tin pe de thuru ko le pyong pyo si ba de. Thi a si sin ko India naing ga myo ro ga chang maung 18 chang thi to che pi lo tin cha pe twa pu le si sin cha ba de shin.VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00နာရီနဲ့ 9:00 နာရီခွဲအထိ Asia Set 7 ဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ထအပြင်တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပူဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့အလိုင်းဒိုမီတာ24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ကျွန်လ20ရက်ပုဒ်ထူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ဆယ်နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190ရုပ်ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြမ်းမာရေးအားကစားကဏ္ဍတွေကိုကြားဖို့ရှိပါတယ်။ဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်မှာကြားဖို့ရှိတာကတော့
သူတို့ကဒီနယ်စပ်ကအတိုင်းအတာနဲ့မှတ်ကြအဖွဲ့အစည်းတွေကိုမွေးထားပြီးတော့မြန်မာနဲ့ကြားမှာအပေးယူလို့
တီဘောမဲဆန္ဒနဲ့ပြည်သူလွတ်တော်အမဟန်ဦးရဲထွန်းပြောတော်တာပါရှင်အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကလူလူနဲ့ကြမ်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာအယောင်တင်မုံကဆလို့မုံပွဲတရေစားရအထိအယောင်လှအောင်ကြာရှိခံအောင်ဓာတ်ရုပ်ပစ္စည်းတွေကိုတုံဆွဲနေပါတယ်။ဘေးဖြစ်လက်အောင်ပမာဏပဝင်းတဲ့ဓာတ်ရုပ်ပစ္စည်းတွေကြောင့်ဘလို့ကျန်းမာရေးပြဿနာတွေဖြစ်နိုင်ပါသလဲ။လူလူနဲ့ကျန်းမာရေးအစီအစဉ်မှာထောက်သားတန့်စော်ကတင်ပြချပါတယ်။
ကျွန်တော်တို့နေ့စဉ်စားသောက်နေတဲ့အစားအသောက်တွေထဲမှာစိုးစင်းတဲ့ဓာတုဗေဒပစ္စည်းပါဝင်တဲ့အစားအသောက်တွေတဖြည်းဖြည်းများပြားလာနေတာကြောင့်အစားအသောက်တွေကိုဂရုတစိုက်ရွေးချယ်စားသုံးဖို့လိုတယ်လို့ပြီးခဲ့တဲ့တနင်္ဂနွေနေ့ကလူလူနဲ့ကျန်းမာရေးအစီအစဉ်မှာအကြံပြုတင်ပြပေးခဲ့ပြီးဖြစ်ပါတယ်။ဒီလိုစိုးစင်းတဲ့ဓာတုဗေဒပစ္စည်းပါဝင်တဲ့အစားအသောက်တွေကိုရေတိုရေရှည်စားသုံးမိခဲ့မယ်ဆိုရင်ကျန်းမာရေးအပေါ်မှာဘလို့အချိုးတရမှုတွေဖြစ်ပေါ်စေနိုင်မှာလဲလို့မေးကြည့်တဲ့အခါအထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ရေတိုအနေနဲ့ဆရာတို့ပြောရမယ်ဆိုလို့ရှိရင်ပေါ့နော်။အဲ့တော့ဒီဒိုင်းစက်ဒီဓာတုပစ္စည်းတွေပမာဏများများတစ်ခါတည်းဝင်သွားမယ်ဆိုလို့ရှိရင်ခန္ဓာကိုယ်တွေပေါ့เนาะဒါဆိုလို့ရှိရင်ဆရာတို့ကအစာနဲ့ဥလိုင်းကြောင်းမှာပြဿနာလေးတွေရှိနိုင်တယ်เนาะဥပမာအစာရင်ရောင်ရမ်းခြင်းဘိုက်အောင်ခြင်းအံခြင်းเนาะပြီးတဲ့ခါတော့ဝန်းလျှောဝန်းပြက်ခြင်းဒါမျိုးလေးတွေကလက်တလောခံစားရနိုင်တယ်ပေါ့เนาะအဲ့ဒါထက်ပိုပြီးရေးကြည့်တာတော့ရေရှည်ပေါ့เนาะမကြာခဏနေစဉ်ဒီလိုဟိုပေါ့ကျန်းမာရေးနဲ့မပြည့်စုံသောစိုးစေးတွေဓာတုပစ္စည်းပါဝင်တဲ့အစားအသောက်တွေကိုနေစဉ်စားသုံးနေမယ်ဆိုရင်တော့ဒါနဲ့နှစ်နဲ့ချီပြီးကြာလာတဲ့အခါမှာကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာဒီအရာတွေကဆရာတို့ကဒီကင်ဆာဖြစ်စေတတ်တဲ့ဒရပ်ပေါင်းတွေလို့ယူဆထားတဲ့အတွက်ကြောင့်မလို့ကြာလာရင်တော့ကင်ဆာတွေဖြစ်ပေါ်လာနိုင်တာတွေ့ရတယ်ပေါ့
ဓာတုဗေဒပစ္စည်းပါဝင်တဲ့အစားအသောက်တွေကိုရေရှည်စားသောက်ခဲ့မယ်ဆိုရင်အစာရင်နဲ့ဥလဲကြောင်းတစ်ချောင်းမှာကင်ဆာရောဂါတွေကိုဖြစ်ပေါ်ခံစားရစေနိုင်တယ်လို့ကျန်းကျင်သူတွေကပြောကြပါတယ်မုတ်ချိုအိကင်ဆာနဲ့စိရင်ကင်ဆာရောဂါတွေဟာလည်းအစားအသောက်မှာပါဝင်တဲ့ဓာတုဗေဒပစ္စည်းတွေကြောင့်ဖြစ်နိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဒီအမေရိကန်နိုင်ငံကသုတေသနကဒီစားတောက်နဲ့ဒီဟိုပါပေါ့ကြာရှည်ခံပစ္စည်းတွေဆိုမှာပါဝင်တဲ့ဓာတုပစ္စည်းတွေအနေနဲ့လူရဲ့ခန္ဓာကိုယ်မှာဘယ်လိုတွေထိခိုက်မှုရှိနိုင်လဲဆိုတာနှစ်ရှည်လာများလေ့လာချက်တွေအရာတချို့ဆေးကီမီကယ်ပစ္စည်းတွေဒီเนาะဒီအစာအိမ်ဥမာကြီးကင်ဆာเนาะဓာတ်တွေဖြစ်ပွားနိုင်တဲ့နှုတ်များတာကိုတွေ့ရတယ်တချို့ကီမီကယ်ဆေးဆိုလို့ရှိရင်ဒီ pancreas ကင်ဆာပေါ့เนาะဒီပြင်းလဲပြင်းထန်တဲ့အသေးပြောက်လဲများတဲ့ကုသမှုခက်တဲ့ pancreas cancer လဲဖြစ်စီတာတွေ့ရတဲ့အပြင်ဒီစီးရင်ကင်ဆာเนาะဒီခန္ဓာကိုယ်ရဲဝင်သွားတဲ့ဓာတ်တွေကဆရာတို့ကစီးရနေဆွန့်ပစ်တဲ့အခါကျတော့စီးရင်နယံမှာဒီလိုဓာတ်တွေသွားထိတဲ့အခါမှာစီးရင်ကင်ဆာဖြစ်တာတွေလဲတွေ့ရတယ်ပေါ့เน
าะအစာရင်ကင်ဆာ၊ဥမာကြီးကင်ဆာ၊မုတ်ချိုအိတ်ကင်ဆာနဲ့စီးရင်ကင်ဆာရောဂါတွေဖြစ်ပွားမှုလို့မြင့်တက်နေပြီဆိုရင်အစားအသောက်တွေထဲမှာကင်ဆာဖြစ်စေတဲ့ဓာတုဗေဒပစ္စည်းတွေပါဝင်နိုင်တယ်လို့ယူဆကြပါတယ်။အထူးကြသက်သေပြဖို့ခက်ခဲပေမဲ့လေ့လာသိရှိချက်တွေအရဆက်ဆက်မှုတွေကိုပိုပြီးသိရှိလာတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဒီဥမာကြီးကင်ဆာ၊အစာရင်ကင်ဆာနဲ့စီးရင်ကင်ဆာဖြစ်ပွားမှုနှုန်းတက်လာလို့ရှိရင်ဆရာတို့ရဲ့အစားအသောက်တွေထဲမှာဒီကင်ဆာဖြစ်စေတဲ့ဓာတုပစ္စည်းတွေများပေါ်ပါနေလို့လားဆိုပြီးတော့ဒါဆရာတို့အနေနဲ့တန်တရားရှိတယ်ပေါ့နော်သူ့ကိုဒိုက်ရိုက်သူ့ကြောင့်ဖြစ်တယ်လို့ပြောနိုင်ပြောခဲ့ဖို့ခဲရင်တယ်နော်ခဲရင်တယ်ဆိုတာဘာလို့ဆိုဥမာကြီးကင်ဆာဖြစ်စေတိုင်းတဲ့ဟာထဲမှာဆေးလိပ်တောက်တာလည်းပါတယ်နော်ညီတဲ့အသားခြေလေးချောင်းသားတာစားတာတွေလည်းပါတဲ့အခါကျတော့ဒါတွေစားလို့ဖြစ်တာလားခုနဆရာတို့ရဲ့ကြာရှည်ခံသုံးဆွဲထားတဲ့ဓာတုပစ္စည်းတွေနဲ့စိုးစိတွေကြောင့်ဖြစ်တာလားဆိုတာပြောရတော့ခက်တယ်ဒါပေမဲ့အခုနောက်ပိုင်းမှာဒီဥမာကြီးကင်ဆာဖြစ်ပွားမှုတော့များလာတဲ့အခါမှာဒီအစာတောက်ထဲမှာပါဝင်တဲ့เนาะဓာတုပစ္စည်းတွေကြောင့်လည်းဖြစ်နိုင်တယ်လို့ပဲဆရာတို့ကကောက်ချက်ချလို့ရနိုင်တာပေါ့
ကျမရင်းနဲ့ညီညွတ်တဲ့အစားအသောက်တွေကိုရွေးချယ်စားသုံးတာဟာငယ်စဉ်ကလေးဘဝကလေးကလေ့ကျင့်သင်ကြားထားရမယ့်လေ့ကျင့်တစ်ခုဖြစ်ပါတယ်။မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုကျမရင်းနဲ့ညီညွတ်တဲ့အသီးအရတန်းကားတွေရွေးချယ်ကြည့်မှုဖို့လိုအပ်တယ်လို့စိုးစင်းတဲ့ဓာတုပိဒါပစ္စည်းပါဝင်တဲ့မုတ်ပဲသေးစားတွေမစားသုံးမှုကိုလည်းသင်ကြားပြသထားဖို့လိုအပ်ပါတယ်။ရင်းနှီးမိဘနဲ့ဆရာဆရာမတွေပူးပေါင်းပြီးစိုးစင်းတဲ့ဓာတုပိဒါပစ္စည်းပါဝင်တဲ့အစားအသောက်တွေအကြောင်းကိုပညာပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
လိုကျမိုင်နေညွတ်တဲ့စားတောက်တွေစားတောက်ဖို့ဆိုရင်ကလေးဘွားတွေကအရေးကြီးတယ်ပေါ့နော်ဆရာတို့မူလတန်းဖတ်စာအုပ်ထဲမှာပါတယ်ဒီဟိုပါပေါ့ healthy diet နော်ကျမိုင်နေညွတ်ပြည့်စုံသောစားတောက်ပုံစံဆိုပြီးသူတို့သင်ထားပေးတာရှိတယ်အဲ့ဒါဒီအင်အားဖြစ်စေသောစားတောက်နော်ကိုယ်ခန္ဓာကြီးထွားစေသောစားတောက်နဲ့ဒီယောဂအနေနဲ့ကာကွယ်သောစားတောက်အုပ်စုကိုညင်ညွတ်မြတ်တာအောင်စားပါဆိုပြီးတော့ဆရာတို့ကပုံမှန် plate နဲ့သင်ပေးထားတယ်ဒါထမင်းစားတဲ့အခါမှာပါဖို့ပဲမဟုတ်ပဲသေးတဲ့အကြောင်းကိုမပါဘူးနော်အဲ့ဒီကကြတော့ဆရာတို့ကဒီကလေးနဲ့ပတ်သက်ရင်တော့သူရဲ့လက်ဦးဆရာမီးနဲ့ဖာကနော်ဘလို့စားတောက်တွေဒီနော်ဒီညင်ညွတ်တဲ့အတွက်စားတောက်တင်တယ်ဘုရားဆိုရင်တော့မစားရဘူးနော်မဝယ်စားရအောင်စသည်အဖြစ်သူညွန့်ချင်းဆုံးမသုံးတင်ပေးဖို့လိုတာပေါ့
ဓာတုပိဒါပစ္စည်းပါဝင်တဲ့အစားတောက်တွေဟာအစာအိမ်နဲ့ဦးလန်းချောင်းတစ်ချောက်မှာကင်ဆာယောဂါအပါအဝင်ယောဂါအမျိုးမျိုးကိုဖြစ်ပေါ်ခံစားရစေနိုင်တာကြောင့်တတိပြုရွေးချယ်စားသုံးတင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါလူလူနဲ့ကျမရေးကိုနာဆင်ခဲ့ရတာပါခုတော့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ပါမြန်မာနိုင်ငံဘဟုအစိုးရနဲ့တိုင်းရင်းသားအင်အားစုတွေငြိမ်းချရေးကိစ္စမှာတရုတ်နိုင်ငံကထိတိယောက်ကြာဝင်ဆောင်ရွက်ပါရလားတရုတ်တို့ဟာမြန်မာနိုင်ငံအတွက်ယုံကြည်စိတ်ချရလောက်သောစီးပွားဘက်ဟုတ်ပါရလားဆိုတာရင်းနဲ့ပတ်သက်ပြီးတိဘောမဲဆန္ဒနဲ့ပြည်သူ့လွတ်တော်အမဟောင်းဦးရဲထွန်းကိုဥကျော်ဆန္ဒကမေးမြန်းသုံးသပ်ရမှာဦးရဲထွန်းကအခုလိုစပြောပါတယ
်ဟိုတရုတ်ပြည်ရဲ့ငင်ကရှိခဲ့တဲ့သဘောထားကတော့ဒီသူတို့နိုင်ငံကမြန်မာလေလာသုံးတပ် institute ရဲ့ပမောက္ခလီချန်ရန်ရဲ့ဟိုသုံးတပ်ရဲ့စာရမ်းထဲမှာလည်းပါပါတယ်သူတို့ဒေတာဆိုင်ရာအစိုးရလို့ခေါ်တဲ့ UN အစိုးရကိုနိုင်တာသူတို့ကဒီနယ်စပ်ကအတိုင်းအတာလက်မှတ်ကအဖွဲ့အစည်းတွေကိုမွေးထားပြီးတော့မြန်မာနဲ့ကြားမှာအပေးယူလုပ်ဖို့ပေါ့နော်သူတို့ဒီအတိုင်းအတာမျိုးကိုမွေးအချင်းကြားကိုလက်သက်မွေးဆိုတော့ဒီလိုအစိုးရပိုင်းတောင်သူတို့ရှိတယ်ဆိုတော့အဲ့ဒီကြတဲ့ကာလမှာကတော့ဟိုကျွန်တော်တို့စိတ်ပြတာတဲ့ကိစ္စကဟိုဥသိမ့်စိန်ကြိုးစားခဲ့တော့အောက်ပိုင်းကအဖွဲ့တွေနဲ့အဆင်ပြေပြီးတော့ဒီပြုတ်နယ်ဆက်ကအဖွဲ့တွေနဲ့အဆင်မပြေရတဲ့အကြောင်းရင်းထဲမှာမြစ်ဆုံစီမံကိန်းကိုတစ်ဖက်တည်းရလိုက်တဲ့ကိစ္စကတော်တော်လေးအဓိကကျပါလေ။အဲ့ဒီကိစ္စဖြစ်ပြီးတဲ့နောက်ပိုင်းမှာကိုကန်းကပုံကြားရှင်အဖွဲ့ဒီငြိမ်ပြီးတော့ဒီလိုဖြစ်သွားတဲ့ဥပုံကြားရှင်အဖွဲ့ကလည်းပြန်ပြီးတော့ဒီတိုက်ပွဲတွေပေါ်လာတယ်။ KIA ကလည်း UNFC တို့ဘာတို့နဲ့ပူပေါင်းမဲ့အဲဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပေါင်းပြီးတော့ဟိုဘက်ကနေပြီးတော့တိုက်တယ်။ဟိုဓာတ်နဲ့ပတ်သက်ပြီးတော့ပြုတ်ပြီးရောက်ကနေပြီးတော့ပြားပေးတယ်လို့ယူဆရပါတယ်။
အဲ့တော့မြစ်ဆုံကိစ္စကိုလက်မခံညင်းပယ်လိုက်တဲ့အတွက်ကြောင့်တရုတ်ကတာကိုလက်ဆောက်ချလိုက်တဲ့သဘောပေါ့
။မှန်ပါတယ်ခင်ဗျာပြားပေးတာပေါ့လေ။အဲတဲလွန်သတစ်ခုအနေနဲ့ကဒီ KIA ဥက္ကဋ္ဌကနေ UNFC ကျွန်တော်တို့အစည်းအဝေးတခုမှာသူကနှုတ်ထွက်ရတဲ့အကြောင်းရင်းကိုသူပြောတဲ့အခါမှာအဲ့ဒီစကားလေးတစ်ခွန်းသူဖတ်တာရှိပါတယ်သူကိစ္စတွေကျွန်တော်ပြောလို့မကောင်းလို့မပြောပြရသေးလဲကျွန်တော်တို့ UNSC ကနေဘာကြောင့်ထွက်ရတယ်ဆိုတာကျွန်တော်အကျယ်မပြောလို့တော့ပါဘူးဆိုတာမျိုးသူပြောတာရှိပါတယ်သို့တော်လည်းเนาะအဲ့ဒီနောက်ပိုင်းကျွန်တော်တို့နိုင်ငံကလည်းအစိုးရအပြောင်းလဲဖြစ်သွားတယ်ပြုတ်ပြည်ကလည်း policy အပြောင်းလဲဖြစ်လာတယ်ဖြစ်လာတဲ့အတွက်ကြောင့်မလို့ပြုတ်ပြည်နေနဲ့ဒေါန်ဆန်းစုကြည်အစိုးရနဲ့ပုံပြီးတော့ရင်းနှီးစွာဆက်ဆံပြီးတဲ့အခါကျတော့ဒီဥရသမဂ္ဂမှာမြန်မာနိုင်ငံရဲ့အနေအထားကိုအရင်သူတို့ထောက်ခံနေကြတဲ့ဆက်လက်ထောက်ခံပြီးတော့မြန်မာကိုပို့ပြီးရင်းနှီးနဲ့အဲဒီဆက်ဆံလာတာတွေ့ရတယ်။နောက်ဒီနယ်စပ်ကလက်နက်ကိုင်အဖွဲ့တွေကိုလည်း NGO လက်ခံဖို့လက်မှတ်ထိုးပြီးတော့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့တိုက်တွန်းတယ်ဆိုတာကိုကျွန်တော်တို့ကြားရပါတယ်။
တိုက်တွန်းရုံပဲပေါ့တိုက်တွန်းဘယ်မှာသိမရွေ့ပါလားတော့အဲ့ဒီဘက်ကမြောက်ပိုင်းအဖွဲ့ရည်ကြီ
းမှန်ပါတယ်မှန်ပါတယ်တရုတ်ပြည်အနေနဲ့ကအရင်တုန်းကကျွန်တော်တို့ဗမာပြည်ကွန်မြူနစ်ပါတီနဲ့တုန်းကလည်းဒီလိုပါပဲရေဝီယာအပြင်သူကသဘောထားပြောပြပြီးတော့ပြစ်စီခြင်းတဲ့ဥစ္စာကိုသူတို့မလုံမနေရဆိုတဲ့ပုံစံမျိုးသူအတင်းပြတ်တော့ပြောလေသိမရှိဘူးပေါ့နော်သို့တော့နားမထောင်ဘူးဆန့်ကျင်ဘက်လှုပ်လာတယ်ဂလန်ဂလန်လှုပ်လာတယ်ဆိုတဲ့အနေအထားမျိုးဖြစ်တယ်ဆိုရင်တော့သူကတနည်းနည်းနဲ့ပေါ့တနည်းနည်းနဲ့သူပညာပေးတတ်ပါလေဥပမာဘာဒီကွန်မြူနစ်ပါတီဆိုရင်လဲသူကဆန့်ကျင်ပြီးတဲ့အခါကျတော့เนาะကျွန်တော်တို့ဘာဒီကွန်မြူနစ်ပါတီကောင်းဆောင်တခင်ပါတဲ့နေကတိကျောက်ပင်နဲ့ရန်နေပါလေဖြစ်ဦးရောက်ပန်းနဲ့ ရန်နေပါလေကြည့်အဲ့လိုဒီဖြစ်လာတဲ့အခါမျိုးမှာသူ့အဖွဲ့အစည်းကနေပုံမှန်မှုတွေပါလေပေါ်လာတဲ့အခါမှာသူကမျက်စိမိတ်နေလိုက်တာမျိုးပေါ့နော
်ကျွန်တော်တခုဒီမှာညညမေးကြည့်မှလည်းဗမာပြည်ကွန်မြူနတီပါတီကိုတရုတ်ကညဉ့်ညင်းစစ်စစ်ဖို့ပြောခဲ့လို့လားအဲ့ဟာကိုလက်မခံလို့တိုင်းရင်းသားပုံမှန်မှုဖြစ်တဲ့အခါသူကပြစ်ထားရတယ်အဲ့ဒီဘောလား
မှန်ပါတယ်ခင်ဗျာဗမာပြည်ကွန်မြူနတီပါတီမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တယောက်ရေးတဲ့စာအုပ်တုပ်ထွက်လာပါတယ်သိသိပြင်းပြထားတာတွေရှိပါတယ်အဲ့မှာအဲကြောင့်ပင်ကဒီဝါယူကွန်ရက်ပါတီနဲ့နော်အစိုးရကြားမှာငြိမ်းချမ်းဆွေးနွေးဖို့တိုက်တွန်းတဲ့အခါမှာသခင်ပါတိန်တင်ကဒေါသတကြီးနဲ့ပေါ့နော်ဟိုတင်းချောက်ပင်ကိုခင်ဗျားတို့ကပြန်လည်ပြင်ဆင်ဝါဒလမ်းလိုက်ကြအကျိုးတော်တော့မလိုက်ဘူးဆိုတာမျိုးဖြစ်ပေါ့နော်အတော်လေးပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်အဲဒါကြောင့်မလို့စီဝေးတန်းလန်းနဲ့ပဲတင်းချောက်ပင်ကစီဝေးကဖက်သွားတာမျိုးတွေပါလေဖြစ်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာဝါယူကွန်ရက်ပါတီရဲ့ပြည်သူရဲ့ဆက်ဆံရေးကမကောင်းတော့ဘူးပေါ့နော်
အဲ့ဆွေမျိုးပောက်ဖို့ဆိုရဲဟာဘယ်ဟုတ်မလဲဗျဆွေမျိုးပောက်ဖို့ဆိုတာကိုအမျက်ကိုမကြည့်ပဲနဲ့ကုညီကျင်တဲ့စေတနာမျိုးတော့မထားနိုင်ဘူးကလေတကယ်တော့နိုင်ငံတိုင်းမှာအမျိုးသားအကျိုးစီးပွားနဲ့စုလုံးမှာပဲဆိုတော့အခုလောလောဆယ်မှာတော့တရုတ်ကအဲ့ဒီသဘောမျိုးထားနေတော့မယ်လားခင်ဗျာ
အဲအခုကတော့သူကဒီအချုပ်တန်းမှာဝင်ပါမိရတာဖြစ်နေတဲ့အခါကျတော့ဟိုစားလဲယူဆုပ်လဲသူ့ဆိုတဲ့ပုံစံမျိုးပေါ့ထားတဲ့သဘောထားကလည်းနည်းနည်းမနိုင်ရဲ့ခါကြတာအခုမှပြင်ရတာပေါ့လေခုနကျွန်တော်ပြောတဲ့ဒီပေါမောက်ခလီချန်ရန်ရဲ့စာရန်ထဲမှာကတော့အစိုးရကဒီသဘောထားကိုပြင်ဆင်ဖို့အမားဒီကိုဒီရိုးရိုးသားသားနဲ့ကူညီဖို့ဒီကျွန်တော်တို့နိုင်ငံရဲ့ပြည်ပခတ်တွေမှာဆိုလို့ရှိရင်လည်းအပြည့်သဘောနဲ့ပါဝင်ပြီးတော့စစ်စပ်ပြီးဆွေးနွေးပေးဖို့စာရန်မှာရေးသားဖော်ပြထားတာတွေ့တယ
်ဒါပေမဲ့ Union နယ်ကပညာရှင်အဖွဲ့တစ်ဖွဲ့ပြုစုတဲ့စာရန်ဟာဟိုတရုတ်ပြည်ကွန်မြူနတီပါတီမှာအင်တန်ဩဇာကြီးပြီးတော့အာနာရှင်ရန်တရားနဲ့အုပ်ချုပ်နေတဲ့ဖွဲ့စည်းတစ်ခုကိုလွှမ်းမိုးနိုင်ပါမလားဆိုတော့ကျွန်တော်တော့အကြီးကျယ်ဆန်ပြဖြစ်ပါတယ်တကယ်ကောဖြစ်လာနိုင်ရဲ့လားအဲ့မူဝါဒမျိုးပမာယူပေါ်မှာ
အဲဒီလိုဟိုဟာပေါ့လေဒီဟာတော့ United States တို့ကမြန်မာပြည်လာရေး Institute ဆိုပေမဲ့တကယ်ကတော့သူကပြုတ်ကြီးကွန်မြူနတီပါတီရဲ့ဟိုဟာပါပဲသူတို့ဒီမြန်မာနိုင်ငံလေးလာရေး Institute ကိုပြီးကဲမှာထားရတဲ့ဒီ United နဲ့မှာထားတာကပို့ပြီးလက်တွေ့ကြတဲ့အတွက်ကြောင့်လာထားတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်ကျွန်တော်တခုစဉ်းစားမိတာဒီညမှာအတိုင်းသားအင်အားစုတွေနဲ့ညီညာရေးရသွားတယ်ဆိုရင်တရုတ်ကဘာများနစ်နာစရာရှိသလိုလဲသူတို့ဈေးစစ်နိုင်မဲ့ဒါ bargaining chips ကိုဆုံဆုံသွားတယ်လို့ယူဆရလောက်အောင်အခုခါမှာတော့ဒီနိုင်ငံတကာအခင်းအကျင်းရကြည့်ရင်လည်းပဲတရုတ်ကမြန်မာနိုင်ငံကိုအများကြီးကူညီပြီးတော့တစ်ဖက်သက်သူတို့ထင်သလိုစီးပွားရေးအပြင်ပေါ်လေဆိုကြပါစို့လုံးလုံးရနေအခြေအနေလို့ပြောရင်တော့မှတ်မှန်မဟုတ်ပါဘူးဆိုတော့တရုတ်ကဘာများဒီတိုင်းရင်းသားတွေကိုလောလောဆယ်မှာမြှောက်ပေးအောင်မယ်ဒီလူတွေငါတို့ဆက်ကင်ထားအောင်မယ်ဆိုပြီးတော့ဘာဘယ်လိုများအဆုံးချနိုင်အောင်မယ်လို့ထင်တယ်လေခင်ဗျာတရုတ်က
မှန်ပါရဲ့ဥချော့လန်တာတုံးတက်တယ်လို့မျိုးပဲဒီလိုမိစားတစ်ဖက်ရေမုတ်တစ်ဖက်လုပ်နေတဲ့ policy ကရရှိတက်မကောင်းဘူးကျွန်တော်တို့ကြားတဲ့သတင်းတွေရစေမြန်မာနိုင်ငံနဲ့ပတ်သက်တဲ့တရုတ်အထူးအရာကြီးကအဲဝါဖွဲ့ကိုမတရားခဏနှံ့လန်းပြီးတော့ဟိုဖုံးဆက်ပြီးတော့ဒီငင်းငယ်စင်းစွဲတက်ဖို့ပြားပေးတယ်လို့ကြားရပါတယ်ဗျ။ဟု
တ်ကဲ့
ဆိုတော့ဟိုသူတို့အနေနဲ့ဟိုသူအတင်းအရမအမိန်ပေးတဲ့ဟာမျိုးကတော့ဟိုသူတို့ရဲ့သဘောတဘာဝအတိုင်းအဲ့လိုတော့လုပ်လို့မရှိဘူးပေါ့လေ။ဒါပေမဲ့ပြားပေးနေတာတော့သိကြပါလိမ့်မယ်။အ
ဲကျွန်တော်နောက်တစ်ခုသိချင်တာအဲမြစ်ဆုံကိစ္စနဲ့ပတ်သက်လို့တရုတ်ကမြစ်ဆုံကိုပြန်လုပ်နိုင်ဖို့မျှော်လင့်နေသေးသလား။တို့မှသူတို့ရောကြီးတွေအများကြီးပြရမယ်လို့တောင်းထားတယ်ဒီကိစ္စပဲလို့အဆုံးသတ်မယ်ထင်ပါလေပြန်ဆလာမလားဗမာပြည်ကရောကြီးတင်းတင်းတပူပေးပြီးတော့ကြေးသွားမယ်ထင်သလား
ဒီကျွန်တော်တို့သိရသလောက်တို့ဒီအဖွဲ့အစည်းတွေကတော့ဟိုပြန်ပြီးတော့ဒီဟာကိုလှုပ်ချင်တဲ့သဘောရှိပါတယ်အဲသို့တော်လည်းအဲမြန်မာနိုင်ငံဘက်ကအခက်အခဲရှိတယ်ဆိုလို့ရှိရင်တော့တင်းတင်းနဲ့ရောကြီးပေါ့နော်ရကြင်တာပေါ့လေအဓိကစဉ်းစားရမှာကျွန်တော်တို့နိုင်ငံဘက်ကဖြစ်ပါတယ်အတကယ်လို့မလုပ်ရဘူးဆိုလို့ရှိရင်လည်းတခါပဲကိစ္စကိုကျွန်တော်တို့ကပြေလုံမလဲပေါ့နော်နောက်တစ်ခါဒီလူလူလူနားလဲအောင်ဘယ်လိုရှင်းပြမလဲပေါ့အဲ့ဒီကိစ္စတွေနဲ့ပတ်သက်ရင်ဒီ NLD အစိုးရအနေနဲ့လည်းအခက်အခဲရှိပါတယ်ဒါကိုလည်းပြုတ်ပြာနားလဲပုံရပါတယ်ဒါကြောင့်သူကလူအတင်းကြီးတော့ပြားတော့မပြေးဘူးသို့တော်ချိန်ကြာလာလို့ရှိရင်ဆုံးရှုံးမှုကလည်းများလာမယ်လူကြီးပမာဏဗန်တိုးတွေလည်းတက်လာမယ်ဆိုတဲ့အခါကျတော့ဟိုဒါတော့ဟိုတတ်နိုင်လို့ရှိရင်ဒီမှာဘက်ကလည်းကြိုးစားနေတဲ့သဘောရှိပါတယ်
။နောက်တော့ဖြူဘက်မှာလုံမဲ့အထူးစီးပွားရေးဆောင်စွာ ပစံကသိပ်ပြီးတော့မြားလွန်တယ်သူတို့ရည်ရွယ်ထားတာနောက်ဆုံးတစ်နေ့မှာဟိုစီဟိုမှာဖြစ်တဲ့အတိုင်းသူတို့စီကအကျွေးယူရမယ်ဗမာကဟိုဖဲဝိုင်းမှာအတိုင်းစီကပစံချီပြီးတော့ပြန်ထိုးရတဲ့သဘောမျိုးဖြစ်မယ်ဆိုပြီးတော့ပညာရှင်တွေကအများကြီးထောက်ပြနေရတယ်အဲ့ကိစ္စကိုတော့တရုတ်ကဘလောက်စေနာထားလို့လုပ်တယ်လို့
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အကြီးအကျဖတ်လိုက်ရတဲ့သတင်းတစ်ခုကတော့ကြောက်စီရေနဲ့စီမံကိန်းက 3.5 ဘီလီယံလောက်ကုန်ကြမယ်ပေါ့လေအဲ့ဒီမှာကျွန်တော်တို့အစိုးရဘက်ကိုသူတို့ပေးတာကမူလက1500ခိုင်နှုန်းပေါ့1500ခိုင်နှုန်းပဲယူမယ်ဆိုရင်ကျွန်တော်တို့ကငွေထပ်မဆိုင်ရပဲနဲ့မြေစိုက်တယ်ဆိုတော့အနေမျိုးနဲ့ဒီဟာကို free share ရမယ်ပေါ့တကယ်လို့ 30% ကျွန်တော်တို့ကယူမယ်ဆိုရင်တော့အဲအဲ့ဒီယူမယ်နောက်ထပ်1500ခိုင်နှုန်းအတွက်ငွေစိုက်ရမယ်ဆိုတဲ့သဘောဖြစ်ပါတယ်အဲ့ဒါက 1.1 ဘီလီယံဒေါ်လာလောက်ရှိနေတယ်အဲ့ဒီအတွက်ကိုကျွန်တော်တို့အစိုးရကငွေမချီဘူးတရုတ်ဗန်နေရချီးရမယ်ဆိုရင်တော့ဗန်တို့ကဒီကဘာဘန်တို့ဘာတို့ကဟိုတန်တိုးတွေလည်းများတဲ့အတွက်အဲ့ဒီဟာကိုမဆက်နိုင်လို့ရှင်ဆိုးရနေတဲ့ဒုက္ခရောက်နိုင်တယ်လို့ပြည်သူတွေပြောကြတာဖြစ်ပါတယ
်ဟုတ်ကဲ့ဦးလေးထွန်းဒေါ်မဲလေ
ဒီမှာအစိုးရအနေနဲ့ကတော့ဥက္ကဋ္ဌကလုပ်ငန်းရှင်တွေကိုကျွန်တော်တို့ထည့်လို့ရပါတယ်ဗျအဲ့ဒီဟို1500ခန်းတော့အတွက်အဲ့လိုဟိုသုံးသပ်ထားတာတကူကိုဖတ်လိုက်ရပါလေခင
်ဗျဒါပေမဲ့အဲ့ငွေမဆိုင်နိုင်ရင်အဲ့ဒီကောမြန်မာနိုင်ငံအတွက်ဘယ်တော့မှသုံးနိုင်မှာမဟုတ်တော့ဘူးလေနှစ်ပေါင်းရာနဲ့ချီပြီးပေးရတော့မှတရုတ်မင်းတို့ကြိုက်သလိုလုပ်ပြီးတော့ဆိုပြီးတော့အဲ့ချက်လည်းရှိသေးတယ်မလား
ဟုတ်ကဲ့ကျွန်တော်တို့ဒီဟိုနိုင်ငံနဲ့မတူတာတခုကတော့ညာလောက်ပြီးလို့ရှိရင်ကျွန်တော်တို့အနေနဲ့ကတရုတ်ပြည်ယူနန်ပြည်နယ်နဲ့အမြန်ရထားလမ်းကားလမ်းဒီမှန်ကိန်းကိုပါဆက်ပြီးတော့ခွင့်ပြုမှဒီတမောစိတ်ကအလုပ်ဖြစ်လာမယ်အမြန်အစွန်းနေရလာမယ်သဘောရှိပါတယ်အဲ့ဒီဟာဆက်ပြီးတော့ကျွန်တော်တို့ကသဘောမတူဘူးမလုပ်နိုင်ဘူးဆိုရင်တော့ဒီတမောစိတ်ကန်းကခုနဦးကျော်စံကပြောသလိုဒီအလုပ်မဖြစ်ဘဲနဲ့အဲဒီအခြေအနေပဲတင်နေတာမျိုးနဲ့အဆုံးသတ်နိုင်တာပေါ့လေ
ဟုတ်ကဲ့စီးပွားရေးနှောင်ညိုးတွေကတစ်ခုပြီးတစ်ခုရစ်ပတ်နေတဲ့ဆွဲသဘောပဲဗျာရုံများနိုင်တဲ့သဘောအဲယထာလန်ကာလန်ဖောက်ရတာလဲမြန်မာပြည်အကျိုးစီးပွားရဲ့သူရဲ့ strategy အကျိုးစီးပွားသူရဲ့စီးပွားရဲ့အကျိုးစီးပွားပုံများတယ်ဆိုပြီးတွေ့ကြတာပေါ့ဗျာတချို့က
ဟုတ်ပါတယ်ခင်ဗျာအဲကျွန်တော်တို့အစိုးရအနေနဲ့ကအဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့လမ်းမတွေမထိုးရသေးဘူးဆိုရင်ကျွန်တော်တို့ကအတိုးကိစ္စတစ်ခုကြီးဖို့လိုလိမ့်မယ်နောက်တစ်ခါကျွန်တော်တို့ကမြေအတုံးချခွင့်ပေးတဲ့အတွက်ကျွန်တော်တို့ဟိုရပိုင်ခွင့် percentage ကိုတိုးတောင်းဖို့လိုလိမ့်မယ်လို့ထင်ပါတယ်ကြာကြုတ်ဒီလမ်းမမထိုးရသေးဘူးဆိုရင်တော့ကိုမနစ်နာအောင်လုပ်ဖို့လိုရဲထိုးပြီးကြမှာဒီစာကြုတ်တွေကိုတစ်ဖက်တည်းရပ်တာမျိုးဖြတ်တာမျိုးလုပ်ရင်တော့အဲကျွန်တော်တို့ဥသိမ်းစိန်တစ်ထက်ကမြေဆုံကိုတစ်ဖက်တည်းရပ်တယ်လို့မျိုးဖြစ်ရင်အဲသူ့ကိုဒေါ်လာကြည့်အောင်သွားပေးတယ်လို့ရှင်းတဲ့အပြင်နိုင်ငံတကာရင်းနှီးမြှုပ်နှံမှုနဲ့တခြားနိုင်ငံတွေကကုမ္ပဏီတွေအပေါ်မှာလည်းရက်ခတ်မှုမကောင်းတော့ကျွန်တော်နိုင်ငံကိုလက်ဆောင်သွားနိုင်တာပေါ့လို့
တောတာရှင်တို့အခုကြားခဲ့ရတာကတော့ဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်ဖြစ်ပါတယ်ရှင်
တော်ရရှိမှာခင်ဗျာကဘာပေါ်မှာဒုက္ခတဲ့အရေးအတွက်ဟာတစ်နှစ်တည်းတစ်နှစ်ပိုများလာပြီး2019ခုနှစ်မှာဆိုရင်ဒုက္ခတဲ့အရေးအတွက်ဟာ68တန်းခွဲထီအောင်ရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်ဇွန်လ20ရက်နေ့ကဘာဒုက္ခတဲ့များနေ့မှာထုတ်ပြန်လိုက်တဲ့ဒီစာရင်းဟာ2016ခုနှစ်ကတည်းကစာရင်း3တန်းလောက်ပိုများလာတာပါအထူးသဖြင့်စစ်ပွဲတွေပြည်ပခါတွေကြောင့်ဒုက္ခတဲ့အရေးအတွက်ဟာတိုးပွားလာနေတာဖြစ်ပြီးကျွန်တော်တို့မြန်မာနိုင်ငံမှာလည်းဆယ်စုနှစ်တည်းနဲ့ချီဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်မကြာခဏဆိုသလိုဒုက္ခတွေထွက်ပြေးတင်းရှောင်နေကြပါတယ်ဒါလို့ဒုက္ခတွေအရေးဘလို့အဆုံးသတ်နိုင်မှာပါလဲဘလို့အကူအညီတွေပေးနိုင်မလဲဆိုတဲ့အကြောင်းဒီဒီဘတ်စနေနေ့ညတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးအောင်ပါပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တရိုက်လေလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်တယ်လို့ email နဲ့ပေးပို့မယ်ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-2-3-2-3-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-
တရားလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့အားကစားကဏ္ဍရဲ့အလဲပါ VOA ရဲ့အပတ်စဉ်အားကစားကဏ္ဍကနေကပဖလားဘောလုံးပွဲအထူးအစီအစဉ်တွေကိုတင်ဆက်နေပါရယ်အခုတစ်ပတ်မှာတော့ဒီကနေ့ကစားကြတဲ့ဥရုဂွေးနဲ့ဆော်ရီအာရေဗျအီရန်နဲ့စပိန်ပွဲတွေအပြင်မနက်ဖြန်ကစားကြမဲ့ဒင်းမတ်နဲ့ဩစတြေးလျ ပြင်သစ်နဲ့ပီရူအာဂျင်တီးနားနဲ့ခရိုအေးရှားအသင်းတို့ရဲ့အရှုံးအနိုင်အလားအလာတွေကိုအာကစားကလောင်ရှင်တွေဖြစ်ကြတဲ့ကိုဝနာကိုနဲ့ကိုဝင်းကျော်မင်းတို့နဲ့ဆက်သွယ်မင်းမြတ်ပြီးကိုကျော်အောင်လင်းကတင်ဆက်ထားပါတယ
်ဥရုဂွေးနဲ့ဆော်ဒီအရေဗျာတင်းကြောင်းကိုအရင်ပြောကြအောင်ပါကမ္ဘာဖလားဘောလုံးပွဲရုရှားမှာစပွင့်နေနေရပဲငါကိုကိုမရှိနဲ့ဆော်ဒီအရေဗျာရှုံးခဲ့တဲ့အဖွဲ့ဆိုတော့ဥရုဂွေးနဲ့ကံမဲ့ပွဲမှာရောဘဲဥကွဲမှာလားပေါ့ဗျာကိုဝနကိုနည်းနည်းရှင်းပြပါဦးအရင်ဆုံ
းဆော်ဒီအရေဗျာတင်းရတော့တာအဖွဲ့ပွဲမှာရုရှားနဲ့ကစားသွားတဲ့ခြေစွမ်းကိုကြည့်မှဆိုတော့ဆော်ဒီအားနဲ့တွေ့ရတော့ခြေအားနံပါတ်10နဲ့ဆက်ခွန်တော့မဆိုးဂိုးရနိုင်မဲ့နေထားတော့ရှိရဒါပေမဲ့ဒီရုရှားနဲ့ပွဲမှာတော့သူဂိုးတော့မသွင်းနိုင်ဘူးပေါ့နော်ဥရုဂွေးကရုရှားတွေပို့ပြီးတော့တောင်းတဲ့နဲ့အတင်းပေါ့နော်ဒီကမ္ဘာအဆင့်ကစားသမားတွေရှိတဲ့ဆော်ဒီအာရေဗျအတွက်ကတော့ရုရှားနဲ့ပွဲထက်ကူဒီပွဲကပို့ပြီးတော့ခက်ခဲမဲ့အနေအထားမှာရှိတဲ့ဒီပွဲရှိုးရင်တော့အုတ်ဆူအထရယ်ကြီးတော့ဒီပွဲမှာဥရုဂွေးပဲနိုင်မယ်ဗျ
ကိုဝင်းကျော်မင်းကောသဘောတူပါလားဆော်ဒီအာရေဗျအခြေအနေမကောင်းဘူးဒီပွဲကနောက်ဆုံးပွဲဖြစ်မယ်ဆိုပြီးတော့ကိုဝနာကိုကခံမှန်းပါတယ
်ဟုတ်ကဲ့ဗျကျွန်တော်လည်းကိုဝနာကိုလည်းနည်းနည်းအမြင်တော့တူရဲ့ဗျအဲ့လိုဆိုတော့ဒီဆော်ဒီကဒီအခြေခံကလည်းဒီလောက်လာလာတိုက်ရှိချင်းတွေမလုံးနိုင်ဘူးနောက်တန်းလည်းကွဲလေရလဲဒီဝက်ချက်တွေရှိနေတယ်အဲ့လိုအနေထားတစ်ခုမှဒီကာဗာနီရောစာရက်တို့တွေတကယ်ယောဂလီတွေမှာအကောင်းဆုံးဆွေးနွေးကြတဲ့တိုက်ရှိမှုတွေနဲ့ကွဲထွက်လာတဲ့ဥရုဂွေးကိုဒီနေနဲ့ဝက်ချင်းပြေးတောက်ခံနိုင်မှုတော့ဘယ်တော့မှဖြစ်နိုင်ဘူးလို့ထင်ကြတာ
ဟုတ်ကဲ့နောက်တပွဲကိုဆက်ကြအောင်အဲ့ဒါကတော့အီရန်နဲ့စပိန်ပွဲပေါ့လေအီရန်ကတော့ပြီးခဲ့တဲ့ပွဲမှာတော့အချောင်းအနံရလိုက်တဲ့အသင်းပေါ့လေ
ဟုတ်ကဲ့
ဒါပေမဲ့စပိန်နဲ့တွေ့ရင်တော့ချောင်းမယ်မထင်ဘူးကိုဝနာကိုဘယ်လိုထင်လဲ
စပိန်ကတော့ဒီအားလုံးပဲဝင်ခဲ့ကြလို့တော့ပေါ်တူဂီလိုအတင်းနဲ့အပွင့်ပွဲမှာ၃-၉စီတည်းကြထားကြတာအဲ့တော့သူတုံးမှတ်အကြည့်မရခဲ့ဘူးပေါ့နော်တမတ်ပဲရခဲ့တယ်အဲ့တော့အုတ်စုတက်ဖို့ဆိုရင်ဒါ EM ဆိုရလဲဒီအုတ်စုမှာအားနည်းဆုံးအတင်းလို့တတ်မှတ်ကြရတဲ့ကြအဲ့တော့ဒီ EM တင်းကိုတော့နိုင်မှဖြစ်မဲ့အနေအထားမှာရှိရဲကြအဲ့တော့စပိန်တင်းတင်းကတော့ဒီ EM နဲ့ပွဲမှာ PPCC နဲ့လုံးဝကိုကျူတင်ပြီးတော့အကောင်းဆုံးပြင်ဆင်ထားလိမ့်မယ်ကြ EM ဘက်ကကြည့်မယ်ဆိုတော့ EM အပွင့်ပွဲမှာမော်လိုကိုပြီးကန်ဒီမော်လိုကိုတိုက်စစ်မှုတရားရဲ့အုံကိုနဲ့နိုင်ကြတယ်အဲ့တော့ဒီအန္တရာယ်လည်းမျောလင်းချက်တွေတော့တော်တော်ကောင်းနေတယ်ဒါပေမဲ့သူတို့တွေ့ရမှာစပိန်ပြဥရောပနဲ့အာရှအပေါ်လုံးစတဲ့လည်းကွာတယ်ဆိုတော့စပိန်ရောသူတို့အနေနဲ့နိုင်မှုတော့မဖြစ်နိုင်ဘူးကြအဲ့တော့သူတို့အနေနဲ့ခံစစ်ပိတ်ဆိုပြီးတော့ဗောနော်တည်တမတ်လောက်ပဲကြီးပန်းကံမလားဗောနော်ဒီဘက်မှာလည်းစပိန်ကတော့အနိုင်တီးကြတယ်က
ြကိုဝင်းကျော်မင်းဘလို့ထင်ပါလဲလောလောဆယ်စပိန်ကတမတ်အီရန်ကသုံးမတ်ဆိုတော့အီရန်ကအမှတ်ကတာနေတယ်စပိန်ကအီရန်ထက်ကောင်းမယ်ဆိုတော့အလုံးတည်ပြီးသားပဲဆိုတော့ဒီပွဲမှာအီရန်ကကိုအပြတ်အသတ်နဲ့ရှုံးမဲ့အလားအလာရှိသလားသူ့ရဲ့အသာရနေတဲ့အမှတ်ကိုသူကောင်းကောင်းထိနိုင်မလို့ထင်လား
စပိန်ကဒီပွဲမှာဒီလုံးဝအမှားခံလို့မရတော့ဘူးရှုံးလို့လည်းမရတော့ဘူးတရေကျလို့လည်းမရတော့ဘူးဒါပေမဲ့တစ်ခါကအီရန်ကတော့ဒီပွဲမှာသူ့အနေနဲ့မှားနိုင်ချင်ရှိသေးတယ်ကြသူဒီပွဲမှာရှုံးခဲ့တဲ့နောက်မှာအုပ်စုနောက်ဆုံးပွဲတွေကစားရမယ်ပေါ်တူဂီနဲ့ပုံမှာသူပိုပြီးအားဆိုင်ကစားမယ်ဆိုသူကတော်ရင်းချက်တော့ရှိသေးတယ်အဲ့တော့အီရန်ကတော့သူ့အနေနဲ့အမြင့်ဆုံးတရေအတွက်ပဲအားဆိုင်ကစားလာမယ်စပိန်ကတော့မဖြစ်မနေအနိုင်ကစားဖို့အတွက်ကိုယ်ပြီးအားထိုင်လာကျတယ်ကျွန်တော်ဒီဘက်မှာစပိန်ဘက်မှာရွေးချယ်ခြင်းနဲ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒီတစ်ခါကျွန်တော်တို့ဇွန်လ21ရက်နေ့ကံမဲ့၃ပွဲကိုခမန်းကြအောင်ပါပထမပွဲကဒိန်းမတ်နဲ့ဩစတြေးလျပြင်သစ်နဲ့ပီရူအာဂျင်တီးနားနဲ့ခရိုအေးရှားဆိုတော့ကိုဝနာကိုဒိန်းမတ်နဲ့ဩစတြေးလျဘယ်သူသားမယ်ထင်ပါလဲခွတ
်ဟုတ်ကဲ့ပထမပွဲကစားတဲ့ရက်လက်ဒီကိုပြန်ပြောမယ်ဆိုရင်ဒိန်းမတ်ကတော့ဒါပီရူကိုနိုင်ထားတယ်ပေါ့နော်ဝမ်စီနဲ့နိုင်ထားတယ်ကချီဆန်းကအကောင်းကြီးတော့မဟုတ်ပြပီရူကတောင်းပို့ပြီးတော့တားလိုက်တာပီရူကရရှိတဲ့ပနလီကိုဒါကိုယ့်အဖြစ်မပြောင်းလဲနိုင်လို့ပဲဒိမတ်ကဒါနိုင်သွားတယ်လို့ပြောလို့ရတယ်ဘာလို့အဲ့တော့အဲ့ဒီပွဲခြေဆွမ်းကြည့်မယ်ဆိုရင်ဒိမတ်ကပီရူကိုတိတိတသာကြီးပါးစည်းနဲ့ကစားနိုင်တာမရှိဘူးပြရလက်ကတော့နိုင်တာပေါ့တော့နောက်တစ်ခါပေါ်စင်းတဲ့အပြင်ကိုကြည့်မယ်ဆိုရင်တို့ပြင်သစ်ကိုရှုံးခဲ့တဲ့ရှုံးခဲ့ပြီနဲ့တို့အနေနဲ့အဲ့ဒီပွဲမှာပေါ့နော်တော်တော်လေးခြေဆွမ်းပြခဲ့ရတွေ့ရတယ်ကြာနော်ဩစတြေးလျတင်းကအဲ့လောက်တောင်ခြေဆွမ်းရှိလိမ့်မယ်လို့ထင်မှာဘူးပြအဲ့တော့တော့လက်ရှိရလပိုင်းအနေထားမှာဆိုတော့ဒိမတ်ကနိုင်ရထားပြီးတော့ခြေစွမ်းအကောင်းဆုံးတော့မမြင်ရသေးဘူး။ဩစတြေးလျကတော့ရှုံးထားပြီးမြဲခြေစွမ်းတော့မဆိုးဘူးလို့ပြောလို့ရတယ်ကြာပြင်းတဲ့ကိုတူတင်ကိုပြင်ရှင်းကစားနိုင်တယ်ဗျ။တူဝါနဲ့တော့ရှုံးထားပါဘူး။အဲ့တော့ဒီပွဲကတော့ဒါဒိမတ်အတွက်ကတော့နိုင်တော့ဒါနောက်ဆုံးတက်ပြီးနော်။ဩစတြေးလျအတွက်ကတော့ရှုံးရင်ဒါအုတ်ဆူရထရပြီ။အဲ့တော့ဩစတြေးလျရဲ့ရုံးကတော့ဒီဘက်မှာတွေ့ရလိမ့်မယ်။ဒီပွဲကအချင်းကြီးတဲ့အတင်းဖြစ်နေတော့ဘယ်နိုင်မလဲဆိုတော့ခမန့်ခဲ့တယ်ဗျာ။ဟိုတည်ကြဖို့များတဲ့ပွဲလို့ကျွန်တော်တော့ပြောပြပါတယ်ဗျ
။ဟုတ်ကဲ့ဆိုတော့ကိုဝင်းကျော်မင်းဘလို့ထင်ပါလဲဒီပွဲကတော့ရှုံးထားတဲ့တပွဲနဲ့နိုင်ထားတဲ့တပွဲကခြေစွမ်းအဖျင်းကခမန့်ခက်တဲ့ပွဲတွေဆိုတော့ဒီပွဲကကြည့်ကောင်းမဲ့ပွဲလို့ထင်ပါလဲ။ကဘလို့ထင်ပါလဲ
။ဒီပွဲကတော့နှစ်ပင်းလုံးတဲ့အရေးပါဆုံးတော်တဲ့ဘက်ချလာမယ်ပွဲကောင်းတဲ့ဘက်လည်းချလာလိုက်မယ်ဒီနေ့ဒီဂျိမန်နဲ့ဒီပွဲကိုသူအနိုင်ကစားရမှာ ဆုံးဖြတ်ခွင့်ကိုတတ်နိုင်မှာတော့ဒီလိုသူပို့ပြီးအာရုံဆိုင်နေတိမ်မပဲကတ်ပြီးအနိုင်ရသွားမယ်လို့ကျွန်တော်လည်းယူဆနေရ
ဟုတ်ကဲ့ဆိုတော့နောက်တစ်ပွဲအကြောင်းပြောရပါစို့ပြင်သင်းတဲ့ပီရူပေါ့ပီရူဆိုတာကကမ္ဘာဖလားဘောလုံးပွဲမှာအခုမှဝင်ခွင့်ရလာတယ်ဆိုတော့အင်တာမတ်တက်ကြွတယ်ဒါပေမဲ့လည်းပထမပွဲမှာသူကရှုံးနာတယ်ပြင်သစ်ကနိုင်နာတဲ့ပွဲအစင်လာလည်းရှိတယ်ဆိုတော့ပြင်သစ်နဲ့ဘီရူပွဲကိုဝင်းကြော်မင်းဘယ်လိုထင်လဲဗျ
ဒီပွဲကတော့ပြင်သစ်တော့ကောဘီရူတော့ကောအရေးပါတဲ့ပွဲဖြစ်တယ်ပြင်သစ်အနေနဲ့လည်းဒီနောက်ဆက်တက်ဖို့တဲ့ဒီပွဲကိုနိုင်ရသွားဖို့လိုတယ်လို့ဘီရူကလည်းသူအကောင်းဆုံးပုံစံရှိနေတယ်ရှုံးရတဲ့နေထားကိုပြန်လဲကုစားဖို့နောက်တစ်ဆင့်တက်ဖို့ညွှန်ရင်းကြတဲ့အတွက်ဒီလိုဒီပွဲကိုဖောင်ဖက်ကစားလာမယ်အဲ့ဒီကတခုကြောင့်လည်းဒီဘက်ပဲကောင်းတဲ့ဘက်ဖြစ်လာလိမ့်မယ
်ဟုတ်ကဲ့ဆိုတော့ကိုဝနာကိုပြင်သစ်နဲ့ပီရူဘယ်သင်းနိုင်မယ်ထင်လဲဗျ
ဟုတ်ကဲ့ဆရာပြင်သစ်ကတော့ဒီပီရူကိုနိုင်ဖို့ဆိုတော့ဒီအဖွင့်ပွဲဖြစ်တဲ့ဩစတြေးလျနဲ့ပွဲအားချီဆန်းကိုသူတို့ကြောင်းပြန်လမ်းမှာရလိမ့်မယ်ဗျဩစတြေးလျပြင်သူတို့နိုင်ပေမဲ့တော့ပနလီအုံကိုရင်နိုင်တာအဲ့တော့အဲ့ဒီဩစတြေးလျပွဲအားချီဆန်းတဲ့ပီရူကိုကန်လို့မရဘူးဗျပီရူကဒီဒိမတ်ကိုရှုံးပေမဲ့သူတို့တော်လေးကောင်းတယ်ကပြင်သစ်အနေနဲ့ဩစတြေးလျပွဲအားလို့ချီဆန်းလို့ဆိုတော့ပီရူကိုနိုင်ဖို့ဖြစ်နိုင်မှာဗျအဲ့တော့ဒီကြောက်ကိုများပြီးတော့နိုင်အောင်ပြစ်ပစ်ကကတ်နိုင်မယ့်အနေထားမှာပဲရှိမယ်လို့ထင်နေကြ
။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။ကျွန်တော်နောက်ဆုံးတစ်ပွဲကိုကျွန်တော်တို့ဟိုတွက်ကြအောင်ပါ။အဲ့ဒါကတော့ကမ္ဘာကျော်အာဂျင်တီးနာအတင်းပေါ့လေ။သူကခရိရှားနဲ့ကမ်းမယ်။ဒါပေမဲ့အာဂျင်တီးနာဖွင့်ပွဲမှာသူတေးကန်နာတယ်မက်ဆီကလည်းခြေစမ်းမပြနိုင်ဘူး။ဒီအာဂျင်တီးနာနဲ့ခရိရှားပွဲကိုဝနကို
ဟုတ်ကဲ့ဆရာဒီပွဲကတော့ဒါအတိတ်နဲ့ရှိနေပွဲကောင်းတဲ့ပွဲဖြစ်မှာတော့သိကြရပါ။ဘာဖြစ်လို့နှစ်တင်းစလုံးအောင်လဲတာကဘာအချင်းကစားသမားတွေနှစ်တင်းစလုံးမှာကိုစီပါနေရကြ။အာဂျင်တီးနာတော့တော့ပူပြီးတော့ရေးကြည့်ရပွဲလို့ပြောရမယ်ဗျာ။ဘာဖြစ်လို့ဆိုတော့အဲဆန်လုံးတင်းနေကိုတို့နေအဖွင့်ပွဲမှာသဘောစီရတဲ့ကစားထားတယ်။အဲ့တော့ဒီပွဲမှာမဖြစ်မနေနိုင်မှာနောက်ဆုံးတကူမျောလဲနိုင်တယ်ကြ။ဟု
တ်ကဲ့
ခွေးရှားကတော့အဖွင့်ပွဲမှာနိုင်ထားတယ်။အဲ့တော့ဒီပွဲကိုတို့ဖိအားကြီးနေတဲ့ကစားနိုင်တယ်။အဲ့တော့တေးကြလည်းဘာမှမဖြစ်သေးဘူးပေါ့နော်။အဲ့တော့ဒီပွဲကအပွဲကောင်းတဲ့ပွဲဖြစ်လိမ့်မယ်။နောက်ထိတ်တန်းကစားသမားတွေပါနေတော့ပွဲကလည်းပိုကြည့်ခေါ်လိမ့်မယ်။ဒီပွဲမှာတေးလောင်းနေဝဲရာဂျီဒီနာလိုဂျီနဲမန်ဒီစားရှိနေရတာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကိုဝင်းကျော်မင်းကျွန်တော်အတိုးချုပ်လေးပြောပေးပါ။အာဂျင်တီးနားနဲ့ခရိုရှား
။ကျွန်တော်အနေနဲ့အာဂျင်တီးနားကိုပိုချိုက်ရကြ။အခုတော့သူတို့အနေနဲ့အဖွင့်ပွဲဆိုမှာဖိအားလာပြီ။မက်ဆီအနေနဲ့လည်းဒီပွဲကိုဒီပိုပြီးအားဆိုင်ရမယ်အတွက်ဖြစ်နေတဲ့အနိုင်ရဖို့တဲ့ဒီကစားလာမယ်လို့ထင်တယ်။ခရိုရှားအနေနဲ့လည်းဒီအတင်းကောင်းတစ်ပွဲဖြစ်နေတဲ့အတွက်ကျွန်တော်တော့လည်းလုံးဝမသိဘူး။ဒါပေမဲ့အာဂျင်တီးနားအနေနဲ့တော့ဝန်ကြီးစူးပြီးတော့လည်းတော့အနိုင်ရသွားမယ်လို့ဒီဖြစ်နေကြ။ဟုတ
်ကဲ့ဘောလုံးအကစားဝေဖန်သုံးသပ်သူတွေဖြစ်ကြတဲ့ကိုဝနာကိုနဲ့ကိုဝင်းကျော်မင်းကျေးဇူးများတင်ပါတယ်ခင်ဗျာ။
အားကစားအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်မနေ့ပြန်မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့ကြားကြားမှာပါလိုင်းဒိုမီတာ30 40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်ခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးသတင်းအချင်းချက်ကိုကိုအောင်လင်းကပြောပြပေးပါအောင
်အမေရိကန်ပြည်တော်စုကိုတရားမဝင်ဝင်လာသူမိသားစုတွေကိုတကွဲပြားထိမ့်သိမ့်ထားတဲ့မူဝါဒပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကသတင်းမီဒီယာတွေနဲ့အတိုက်ခံဒီမိုကရက်ပါတီဝင်တွေပေါ်ထပ်မံထိုးနှက်တက်ခဲ့လိုက်ပါတယ်။ဥပဒေမဲ့နိုင်ငံတွင်းဝင်ရောက်မှုတွေကြောင့်တိုင်းပြည်လုံခြုံရေးအန်ဒီနဲ့ပတ်သက်လို့အမေရိကန်ကသတင်းမီဒီယာကြီးတွေကဖော်ပြတာမျိုးမရှိတဲ့အကြောင်းသမ္မတထရန့်ကဝေဖန်ပြောဆိုခဲ့တာပါ။အာဖဂန်နိုင်ငံအနောက်ပိုင်းမှာဒီနေ့မနေ့အာရုံတက်ချိန်မတိုင်ခင်တာလီဘန်တပ်ဖွဲ့တွေရဲ့စီးနင်းတက်ခတ်မှုတွေကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။မွတ်စလင်တွေရဲ့ဤပွဲတော်ကာလာတွင်တနင်္ဂနွေရာယီပစ်ခတ်ရစက်ထားခဲ့ပြီးတဲ့နောက်တပ်ဖွဲ့တွေတက်ခတ်ခဲ့တဲ့အထက်မှာလူသေပြောက်အများဆုံးလဲဖြစ်ခဲ့ပါတယ်။ဘာဂက်ပြည်နယ်ဘလာမိုကပ်ခရိုင်မှာရှိတဲ့အာဖဂန်စစ်တပ်ကင်စကန်တွေကိုတာလီဘန်တွေစီးနင်းတက်ခတ်ခဲ့ရကနေအပြင်းထန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်နှစ်ဖက်ထိခိုက်ကြဆုံးမှုတွေများပြားခဲ့ကြောင်းလဲဒေသခံတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ရုရှားနိုင်ငံမှာကစားနေတဲ့ကမ္ဘာဖလားဘောလုံးပွဲအစဉ်တွေမှာဒီနေ့အုပ်စုပွဲတွေဆက်လက်ရှင်ပြိုင်ရမှာတော့ဒုတိယပွဲအဖြစ်ဥရုဂွေးနဲ့ဆော်ဒီအာရေဗျားတို့ရှင်ပြိုင်ကစားနေကြပါတယ်ပထမပိုင်းမိနစ်20ကျော်အချိန်မှာပဲဥရုဂွေးကလူဝီဆန်ချစ်စာပထမဆုံးဂိုးသွင်းပြီးပွဲကိုဦးဆောင်နေပါတယ်ရုရှားနိုင်ငံမှာပဲပထမဆုံးပွဲစဉ်ဖြစ်တဲ့ဒီနေ့ကစားတဲ့အထက်မှာပေါ်တူဂီနဲ့မော်ရိုကိုတို့ရှင်ပြိုင်ရမှာတကောဂိုးမရှိနဲ့ပေါ်တူဂီကအနိုင်ရသွားပါတယ်ပထမပိုင်း5မိနစ်ကျော်မှာပဲပေါ်တူဂီအသင်းကခရစ်စတီယာနိုရော်နယ်ဒိုကပွဲထွက်ကိုယ်သူကိုယ်သူငယ်တာပါမော်ရိုကိုအသင်းအနိုင်ရရှိသွားတဲ့အတွက်အုပ်စုပြီးမှပေါ်တူဂီကအုပ်စုဖို့ဖြစ်နေဆက်လက်ဦးဆောင်နေပါတယ်တတိယပွဲစဉ်ဖြစ်နေလည်းပဲဒီနေ့ဆက်လက်ပြီးရှင်ပြိုင်စပိန်အသင်းတို့ကဆက်လက်ရှင်ပြိုင်သွားကြဖို့ရှိနေကြပါတယ်ခင်ဗျာ
တရင်အချင်းချက်ကိုကောင်လင်းဦးကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကကွန်အောင်ဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာကတော့မီဂဲလ်ဒူဘန်စကီဖြစ်ပါတယ် VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ32 kHz 9.35နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလာပါ
This program has come to you from the Voice of America, Washington. Welcome.